ဒီနေ့ဩဂုတ်လ28ရက်လွန်ခဲ့တဲ့အပတ်ကရုပ်ပိုင်းစခဲ့ပြီရုပ်ပိုင်းမှာဟိုအခန်းလေးတွေရှိတဲ့အနေမှာပထမအခန်းနော်ရုပ်28ပါးကိုအကျဉ်းပြခြင်းဆိုတဲ့အခန်းအကြောင်းပြောပြီးပြီဟုတ်လားအဲဒီမှာရုပ်28ပါးရှိတယ်ပါရတော့မဟာဘုတ်က4ပါးပတ္တာယုတ်က5ပါးဝိတ္တယယုတ်က9ပါးသို့မဟုတ်4ပါးပေါ့လေနော်ခေပွင့်ပြထားတာအထက်တွက်လို့မရဘာဝယုတ်က2ပါးဝိညာယုတ်က2ပါးဝိကာရယုတ်က5ပါးလက္ခဏာယုတ်4ပါးယုတ်28ပါးပြောခဲ့ပြီအဲ့ဒီယုတ်28ပါးမှာဟရိယဝတ္ထုယုတ်တဲ့နော်နံပါတ်16ဟရိယဝတ္ထုအကြောင်းလည်းဟိုနည်းကပြောခဲ့ရမဟုတ်လားနော်ဟရိယဝတ္ထုဟာဟိုဓမ္မသင်္ကနီပါဠိတော်မှာမရှိဘူးလို့ပါတော့နော်တော်တော်လေးတော့ပြောခဲ့ပြီအဲ့ဒါဒီနေ့အဲ့ဒါဟိုပဲထပ်ပြီးတော့အခြေပြောမယ်ဟုတ်လားဒီဟိုနေ့ကပြောခဲ့သလိုပဲဟရိယဝတ္ထုကအပိဓမ္မာမှာဟရိယဝတ္ထုဆက်နာမည်နဲ့တည့်ရဲခေါ်ထားတာမရှိဘူးနော်မရှိတော့ရှေးတုန်းကပဲဆရာတွေဟိုအမျိုးမျိုးအကြောင်းပြပြီးတော့ဖြည့်ရှင်းနေရတာပေါ့လေเนาะဒါကြောင့်မို့အဲ့ဒီဟရိယဝုဒ္ဓအကြောင်းကိုပဲဒီနေ့ထပ်ပြီးတော့ရှင်းအောင်မယ်တဲ့။ဘာကြောင့်လဲဆိုတော့ဒီ course ကပထမ beginners course ဖြစ်ပေမဲ့လို့လူကြီးတွေဆိုတော့နားလည်ထားရင်ကောင်းတယ်တာเนาะအဲ့တော့ဒီနေ့စာအုပ်ကကူးပြီးတော့ထားတယ်။စာအုပ်ကနည်းနည်းကြီးနေတယ်ကြီးနေတော့သေးအောင်လုပ်လိုက်ရတယ် reduce လုပ်လိုက်ရတော့စာအုပ်စလုံးကပူသေးသွားတယ်အဲ့တော့ညာဘက်ကစာမျက်နှာ390ခွန်းနော်အဲ့ဒီမှာပဲကြည့်တော့ကိုအဒုတိယစာပိုက်မှာ၄ချောင်းလောက်မှာကြည့်လိုက်စမ်းပါတွေ့လားဤနှလုံးသားဓိဟုသောရုပ်ပါသည့်အတွက်ထိုးထိုးကောင်းကျိုးဆိုးကျိုးကိုပြည့်စုံစေနိုင်ကြ၏ထို့ကြောင့်နှလုံးသားဓိဟုသောရုပ်ကိုဟတရဟုခေါ်သည်တဲ့နော်ဤနေရာ၌ကတဲ့ထိုနှလုံးသား၏အလဲမှာပုံညက်စိတ်ကံပမာဏရှိသောတွင်းငယ်ရှိ၏။ဘာခေါ်လဲ။ medical science မှာဘာခေါ်လဲ ventricle လားဘာလားခေါ်ပါဦးလား။နော်။တွင်းငယ်ရှိ၏တဲ့။ထိုတွင်းငယ်၌သွေးများတည်ရှိထိုသွေးများကိုပြန့်နှံ့လျက်တည်သောဝုထုယုတ်တစ်မျိုးကိုဟတရဟုဆိုသည်။နော်။ဟတရဆိုတာတကယ်နှလုံးသားကြီးကိုဆိုတာမဟုတ်ဘူးတဲ့။ဟတရတရာကနှလုံးကိုဟောတာတော့မှန်တယ်။နော်။ဒါမှမဟုတ်ဒီနေရာမှာဟိုပထဝီလို့ဆိုပေမဲ့လို့မြေကြီးယူရတာမဟုတ်ဘူးเนาะဘာလို့ခက်မှန်မှုကိုယူရတာမျိုးလို့ပဲဒီမှာလည်းပဲဟတရနှလုံးလို့ပြောပေမဲ့လို့နှလုံးသားကြီးတစ်ခုလုံးကိုယူရတာမဟုတ်ဘူးတဲ့ဘာကိုယူရမှာတော့နှလုံးထဲမှာတွင်းငယ်လေးရှိတယ်เนาะအဲ့ဒီထဲမှာသွေးရှိတယ်အဲ့ဒီသွေးဒီပေါ်မှာပြန့်နှံ့ပြီးတော့တည်တဲ့ရုပ်ကိုဟတရဝတ္ထုလို့ခေါ်တာဧကဒေသီဥပ္ပစာဆိုတော့ကဲမရှိဘူးနားမလည်ရင်နေပဲလေဒါဘုံကြီးလေးတွတ်ထားတာနော်ဤယုတ်ကိုဟတိယဝုထုဟုနာမည်တက်၍တိုက်ရိုက်ဟောထားအပ်သောပါဠိတော်မရှိနော်ပါဠိတော်မှာဟတိယဝုထုဆိုတဲ့နာမည်ဟောထားတဲ့နေရာမရှိဘူးတဲ့ဓမ္မသင်္ကနီရူပကန္တပါဠိတော်သည်ယုတ်ဟုသူမြကိုထုတ်ပြသောပါဠိတော်ပင်ဖြစ်၏ယုတ်ရှိသူမြအကုန်လုံးထုတ်ပြရမယ်ဓမ္မသင်္ကနီမှာစိတ်တွေအကုန်ပြရတယ်စေတသိက်တွေအကုန်ပြရတယ်ယုတ်တွေအကုန်ပြရတယ်နော်အဲ့ဒီပါဠိတော်၌တော်မှလည်းပဲတဲ့ထုတ်ပြခြင်းမရှိခဲ့ဘူးတဲ့နော်ယုံ28ပါးလုံးထုတ်ပြမှာကို28ပါးမပြခဲ့ဘူး29ပါးပဲပြခဲ့တော့တယ်ပေါ့နော်သို့တော်ထိုးထိုးပါဠိတော်များကိုသဲနှွန်စပြု၍ဤဝုထုယုတ်ရှိတဲ့အကြောင်းကိုအထက်ထာဒီဃာတို့ယူဆကြလေသည်ဒါပေမဲ့လို့ပဋ္ဌာန်းပါဠိတော်မှာကြတော့တဲ့ဟောထားတာရှိတယ်တဲ့နော်ဟတိယဆိုနာမည်နဲ့တော့မဟုတ်ဘူးနော်သို့တော်အဲ့ဒီဟောထားတဲ့ယုတ်ဟာဟတရားဝုထုယုတ်ပဲဖြစ်ရမယ်ဆိုပြီးတော့ရှေးဆရာများဆုံးဖြတ်ထားကြတယ်နော် method of elimination ပေါ့ဟိုတခုမဖြစ်ထားဘူးဟိုကမဖြစ်ထားဘူးဒီကမဖြစ်ထားဘူးနဲ့အကုန်လုံးပဲတော့ကြံသူတခုပဲကြံတော့သူ့ပဲယူရတယ်ဟုတ်လားအေးသဲလွန်စပါဠိတော်တဲ့နော်လူတွေသုံးတာတော့သဲလွန်စလို့သုံးပါတယ်ဟုတ်လားဒီဆရာတော်ကသဲလွန်စလို့သုံးတယ်ဒါပေါ်တော့ဒါဟိုဒီဟာကိုအကြောင်းပြုပြီးတော့အစလေးရတယ်ပေါ့ဟုတ်လားဒီပါဠိတော်အဲ့ဒီပါဠိတော်ကပဋ္ဌာန်းမှာလာတယ်နော် ယံရူပနိဒာယမနောဓာတုသမနောဝိညာဏဓာတုသဘဝတံတိတံရူပမနောဓာတုယသမနောဝိညာဏဓာတုယသအတံတံပြုတ်တကနိစ္စဓမ္မနာနိတိယပစ္စယနာပစ္စယောပဋ္ဌံပါဠိတော်ရရှိနော်ပဋ္ဌံပစ္စယနေတိတအများရလားရတယ်လို့ပါလားမပါဘူးဟုတ်လားအဲအဲ့ထဲမှာပါတယ်နော်မြန်မာပြန်ထားတယ်လည်းပါအဒီမှာရှိတယ်ပါတယ်တော့အကျဉ်ယုတ်ကိုမှီ၍မနောဓာတ်နှင့်မနောဝိညာဏဓာတ်တို့ဖြစ်ကြကုန်၏ထိုမနောဓာတ်မနောဝိညာဏဓာတ်နှင့်စေတသိက်တို့အားထိုယုတ်ကနေတိယတတိပြင်ကျေစုပြုသည်နော်အဲ့တော့ယုတ်တစ်ခုရှိတယ်အဲ့ဒီယုတ်ကိုအမိပြုပြီးတော့မနောဓာတ်နဲ့မနောဝိညာဏဓာတ်ဖြစ်တယ်အဲ့ဒီယုတ်ကအဲ့ဒီမနောဓာတ်မနောဝိညာဏဓာတ်ကိုမှီရနေတိယဆိုတာမှီရနော်မှီရတတိနဲ့ကျေစုပြုတယ်အဲ့တော့အဲ့ဒီမသွားခင်ပထမဘာနာလဲရမလဲဝိညာဏတက်ခုနှစ်ပါးကိုနားလဲရမယ်မှတ်မိလဲဝိညာဏတက်ခုနှစ်ပါးပကိမ့်မင်းပြန်လေးနော်စကုဝိညာဏတာနော်ဒီထဲမှာပါပါတယ်သောတဝိညာဏတာကာဏဝိညာဏတာဇိမဝိညာဏတာကာဝိညာဏတာမနောတမနောဝိညာဏတာနော်စကုဝိညာဏတာဆိုတာစကုဝိညာဉ်တွေနှစ်ခုနော်ပေရလာသွားကြဆိုကာယဝိညာဉ်ကာယဝိညာဏတာဆိုတာကာယဝိညာဉ်စိတ်နှစ်ခုဟုတ်လားမနောတ္တဆိုတာပိစ္ဆဒ္ဒရာဝေဇန်းနဲ့တံပတိဆိုင်တွေးကြံတဲ့စိတ်တွေကမနောဝိညာဏတ္တနားလည်ပြီနော်ကောင်းပြီအဲ့တော့ရှင်းဆက်ဖတ်လိုက်စမ်းဤပါဠိတော်ကိုထောက်ထားလျင်တဲ့စက္ခုဝိညာဉ်ဤမိယာစက္ခုဝုထုတောတဝိညာဉ်ဃာဏဝိညာဉ်ဇိမဝိညာဉ်ကာယဝိညာဉ်တို့ဤမိယာတောတဃာဏဇိမဝကာယဝုထုများရှိတဲ့ကဲ့သို့ထို့အတူမနောတ္တမနောဝိညာဏဓာတ်တို့ဤမိယာဝုထုယုတ်တို့မျိုးရှိသည်ဟုယူဆရပေမည်တဲ့ဟုတ်တော့ပေါ့နော်စကုဝိညာဉ်ရဲ့မိယာပါလေစကုဝုထုရှိတယ်သောတ္တဝိညာဉ်ရဲ့မိယာသောတ္တဝုထုရှိရင်မနောတ္တမနောဝိညာဏဓာတ်တို့ရဲ့မိယာလည်းပဲဝုထုယုတ်တို့ရှိရလိမ့်မယ်အဲ့ဒါဘယ်ဟာလဲဆိုတော့စီစစ်ကြလိမ့်မယ်စီစစ်ရလိမ့်မယ်နော်စီစစ်ပြလိမ့်မယ်ဤဝုထုယုတ်ဟူသည်တဲ့မဟာပုတ်ကြီး၄ပါးလीမဟုတ်ရတဲ့နော်မဟာဘုလေးပါမဖြစ်နိုင်ဘူးတဲ့အဲ့ဒီမနောတ္တမနောဝိညာဏဓာတ်တွေမှီရဟာဘာကြောင့်လဲဆိုရင်တဲ့မဟာဘုတို့ကိုဥပါဒာယုတ်တွေကမှီနေတယ်မဟုတ်လားအဲ့တော့တစ်ခုအမှီခံရပြည့်ရင်နောက်တစ်ခုအမှီမခံနိုင်ဘူးပေါ့အလုံးတစ်ခုကမလုံးနိုင်ဘူးဆိုပါတော့နော်ဒါကြောင့်ဥပါဒာယုတ်တွေကမဟာဘုတွေကိုမှီပြီးသားဖြစ်နေပြီတဲ့အဲ့ဒါကြောင့်မို့မဟာဘုလေးပါတော့မဖြစ်နိုင်ဘူးတဲ့အဲ့ဒါယုံ28ပါးကိုကြည့်တာပေါ့နော်ယုံ28ပါးတရားတစ်ခုစီထုတ်သွားလိမ့်မယ်ဟုတ်လားမဟာဘုလေးပါးကိုထုတ်လိုက်ပြီနော်မဟာဘုလေးပါးမရှိမဖြစ်နိုင်ရင်ကြံတဲ့ဗာယုတ်တွေတော့ဥပါဒာယုတ်တွေဖြစ်လိမ့်မယ်ပေါ့ဥပါဒာယုတ်တွေတဲ့ကတစ်ခုခုဖြစ်ရမယ်နော်ဒီလိုဆုံးလို့လဲဥပါဒာယုတ်24ပါးတွင်လीတဲ့အနိဗ္ဗာန်ယုတ်တို့မှာအထက်ကိုထင်ရှားသောယုံများမဟုတ်ကြတဲ့အနိဗ္ဗာန်ယုတ်ဆိုတာဘယ်ရစလဲ19ကစနော်စကုကစားတဲ့ယုတ်တွေကိုအနိဗ္ဗာန်ယုတ်လို့ခေါ်တယ်ဟုတ်ကလားဟိုထိုယုတ်28ပါးတို့တွင်တိမှတ်18အထိယုတ်များကိုသဘာဝယုတ်သာလက္ခဏယုတ်နိဗ္ဗာန်ယုတ်ဟုတ်တယ်မလားဒါဖြစ်ရင်19ကနေပြီးတော့28ထိအောင်ကိုဘာလို့ခေါ်လဲအနိဗ္ဗာန်ယုတ်ပေါ့နော်အေးအဲ့ဒီ19က28ထိအောင်ယုတ်တွေကအမှန်ကယုတ်အစ်စ်မဟုတ်ဘူးတဲ့ပထမတစ်အစ်စ်မဟုတ်တဲ့အတွက်ကြောင့်မို့တဲ့နော်အဲ့ဒီယုတ်တွေကိုလည်းစီစစ်စရာမလိုဘူးတဲ့ဆိုတော့နိဗ္ဗာန်ရုပ်တည်တဲ့ကပဲစီစစ်ရမှာပေါ့နော်အဲအဲ့ဒါကြောင့်မို့နိဗ္ဗာန်ဥပါဒါယုတ်14ပါး၌တာတဲ့စဉ်းစားခွယ်ရှိတော်သည်နော်ဟိုင်းနောက်မျက်နှာသွားပါဠိဂါထာနဲ့အနှက်ကိုကြော်လိုက်နိဗ္ဗာန်ဥပါဒါယုတ်14ပါးတွင်နော်စက္ခုသောတဂါဏစေဝါကာယပတာတယုတ်၅ပါးမှာစက္ခုဝิญဉ္စသောဝิญဉ္ဏတ္တ၅ပါးဤမှီရာဖြစ်သောကြောင့်မနောတ္တမနောဝิญဉ္ဏတ္တတို့ကပတာတယုတ်၅ပါးကိုမမှီနိုင်ဟုတ်ပြီလားနော်စက္ခုဝုတ္တုကိုဘယ်သူကမှီလဲစက္ခုဝิญဉ္ဉ်ကမှီတယ်ဒီလိုအမှီခံရတာဖြစ်တဲ့အတွက်ကြောင့်မို့သူတို့ဒီဟာမနောတ္တမနောဝิญဉ္ဏတ္တရဲ့မှီရာမဖြစ်နိုင်ဘူးကဲဒီ၅ခုပြုတ်သွားပြန်ပြီနော်တစ်ခုချင်းသူကပြုတ်သွားလိမ့်မယ်ဟုတ်လားရူပတတ္တဂန္ဓရတ္တနဲ့ဩဇာကိုလီတဲ့မမှီနိုင်တဲ့နော်ရူပယုံလည်းမမှီနိုင်ဘူးတဲ့တတ္တယုံလည်းမမှီနိုင်ဘူးဂန္ဓယုံလည်းမမှီနိုင်ဘူးရတ္တယုံလည်းမမှီနိုင်ဘူးဖုဒ္ဓဘယုံလည်းမမှီနိုင်ဘူးလို့တော့ပြောရမှာပဲသို့တော့ဖုဒ္ဓဘယုံနဲ့ဘာနဲ့အတူတူလဲပထဝီ တေရောဝါရောဆိုတဲ့သုံးခုနဲ့အတူတူပဲနော်ဒါကြောင့်မို့ဒီမှာထည့်မှာပြောတာဟုတ်လားအေးဘာကြောင့်မမှီနိုင်တာတော့ရူပယုံကဘာကြောင့်ဒီမနောတ္တမနောဝိညာဏတက်ကမမှီနိုင်တာတော့ ਨੇ ဆိုတော့ဒီလိုအကြောင်းပေးတာတော့ထိုရုပ်တို့ကခန္ဓာကိုယ်မှအပြင်ပ၌လည်းဖြစ်ကြတော့ကြောင့်ဒီရူပယုံဆိုတာကိုယ်ခန္ဓာမှာသာဖြစ်တာမဟုတ်ဘူးခန္ဓာအပြင်မှာလည်းဖြစ်ဦးလားနော်အခုစာအုပ်တွေတစ်ပင်တွေအိမ်တွေမြင်နေရတာပါဟုတ်ကလားအေးအဲ့တော့ရူပယုံကိုမှီတယ်ဆိုရင်မနောဓာတ်မနောဝိညာဉ်တက်ကအဲ့လိုအပြင်ပကြီးလည်းသွားပြီးတော့မှီနေရတယ်နော်ဒါကြောင့်မို့ခန္ဓာကိုယ်မှအပြင်ပမှာသူတို့တွေကဖြစ်တဲ့အတွက်ကြောင့်မို့တဲ့နော်သူတို့ကိုမှီတယ်လို့လည်းမဆိုနိုင်ဘူးတဲ့ဩဇာဆိုတာက78နံပါတ်အာဟာရယုတ်ကိုပြောတာနော်ဒါဖြင့်တော်တော်ကိုပြုတ်သွားပြီဟုတ်ကဲ့လားပတ္တရုပ်၅ပါးပြုတ်သွားပြီဝိတ္တရုပ်၇ပါးပြုတ်သွားပြီအာဟာရရုပ်ပြုတ်သွားပြီဟုတ်ပြီလားကဲနောက်ထပ်ဗာစီစေအောင်မလဲနောက်စာပိုက်ဂါထာရဲ့အနဲ့ရဲ့ကြော်လိုက်ပါတယ်တော့ဤဓာတ်၂ပါးသည်တဲ့ဇီဝိတ္တိန္ဒြေကိုလည်းမမှီဘူးတဲ့နော်ကောင်းပြီဒါဖြင့်ဇီဝိတယုတ်ကိုများမှီသလားလို့ဒီလိုမေးမယ်ဆိုတော့နော်ဇီဝိတယုတ်ကိုလည်းမမှီနိုင်ဘူးတဲ့ဘာကြောင့်လဲဇီဝိတိန်တရီမှာတဲ့တကွဖြစ်ဖက်ယုတ်တွေကိုစောင့်ရှောက်ရခြင်းကိစ္စတစ်မျိုးရှိပြီးဖြစ်သောကြောင့်ဒီသူ့မှာအတူဖြစ်ဖက်ယုတ်တွေကိုစောင့်ရှောက်ရတဲ့ကိစ္စသူ့မှာရှိနေဒီကိစ္စသူကလုံနေရတဲ့အတွက်ကြောင့်မို့မနောဓာမနောဝိညာဏတတ်တွေမှီရကိစ္စကိုသူမဆောင်ရနိုင်ဘူးနော်အလောကိစ္စတခုရှိနေသူသည်အခြားကိစ္စကိုမရွတ်ဆောင်နိုင်တဲ့ကဲ့သို့ဇီဝိတယုတ်မှာမလွှဲမဆောင်တာသောကိစ္စကရှိပြီးဖြစ်ပြီးသူတို့ဘာအမိကိုမခံနိုင်တော့ပြီတဲ့နော်ဒါပေမဲ့ဇီဝိတလည်းမဟုတ်နိုင်ဘူးပေါ့မနောတ္တမနောဝိညာဏတ္တရဲ့မိရမဟုတ်နိုင်ဘူးနော်ကောင်းပြီဘာဝယုတ်နှစ်ပါးကိုမှီတယ်လို့ပြောရင်ကောတဲ့နော်ဘာဝယုတ်စာအဋ္ဌိဘာဝပုံဘာဝနော်မိမအဖြစ်ယောက်ျားအဖြစ်ဆိုတဲ့ယုတ်အဲ့ဒီယုတ်နှစ်ပါးကိုမှီတယ်ဆိုရင်ကောတဲ့ဘာဝယုတ်နှစ်ပါးမရှိတဲ့နှပုံးပန်ထုတ်တန်တံမှာလည်းဤမနောတ္တမနောဝိညာဏတံများဖြစ်နေသောကြောင့်ဘာဝယုတ်နှစ်ပါးကိုမမှီချောင်းမှသိတာပြီနော်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်တဲ့လူတွေမှာလည်းဒီစိတ်တွေရှိမနေဘူးလားရှိနေတာပေါ့နော်ဒါကြောင့်မို့ဘာဝယုတ်ကိုမှီတယ်လို့ဆိုရင်ဒီစိတ်တွေအဲ့ဒီပုဂ္ဂိုလ်တန်တံမှာမဖြစ်ရဘူးနေလိမ့်မယ်နော်အခုဖြစ်တယ်ဒါကြောင့်မို့ဘာဝယုတ်နှစ်ပါးကိုလည်းမမှီဘူးတဲ့ဘာကြံတော့သူ့ဝေချင်တော့ကောင်းပြီထို့ကြောင့်နဲ့ထိုဆိုအပ်ပြီးသောနိဗ္ဗာန်ယုံများအပြင်ဤဓာတ်နှစ်ပါး၏မြယာဝုထုယုတ်သည်ဥပါဒာယုတ်တစ်မျိုးပဲဟုသိတတ်၏တဲ့နော်ဒါဖြင့်ယင်ဒီဓာတ်တရားမြယာဟာဥပါဒာယုတ်တစ်မျိုးဖြစ်ရမယ်ပေါ့တဲ့နော်ထိုဥပါဒာယုတ်တစ်မျိုးကဤဟတရဝုထုပင်ဖြစ်သည်ဟုလို့တဲ့ဒါကြတော့ arbitrary ဟမ်နော်အဲ့ဒီယုတ်တိဟုကဘာဖြစ်ရမလဲဒါပဲပြရမှာကွာမေတ္တရာဝတ္ထုပဲပြရမယ်အဲ့ဒါကျတော့ तू ကအနိုင်ယူပြီးတော့ဆုံးဖြတ်သွားပြီเนาะအကြောင်းပြလို့မရတော့ဘူးဟုတ်ပြီလားအေးအဲ့ဒီလိုဒီ law of elimination ပေါ့เนาะတစ်ခုပြီးတစ်ခုဟိုမဖြစ်နိုင်တဲ့ဖြုတ်သွားလိုက်တဲ့ခါကျတော့ဘာမှမကြံတော့ဘူးဘာမှမကြံတဲ့ခါကျတော့မိသူတို့ရဲ့မိရာကလည်းရှိရမယ်ဆိုတော့အဲ့ဒီယုတ်တစ်ခုတော့ရှိရလိမ့်မယ်အဲ့ဒီယုတ်ကလည်းဥပါဒါယုတ်အဲ့ဒီဥပါဒါယုတ်ဟာဘာလဲဆိုတာဟတရားပဲเนาะဒီလိုအထကရာဒီကဆရာရှေးဆရာတော်တွေ interpret လုပ်တယ်ယူဆရတယ်ပေါ့ကောင်းပြီညာဒါတော့လက်ခံပါတယ်ပဲဆိုကြပါလို့ဟုတ်လားလက်မခံလို့လည်းတခြားအကြောင်းပြောလို့လည်းမရနော်ဥနှောက်မှီတယ်လို့ပြောပြန်လို့လည်းပြဿနာတွေလာအောင်မယ်ဟုတ်လားအဲ့တော့ဒါဖြစ်ရင်ဓမ္မသင်္ကေတပါဠိတော်မှာဘာကြောင့်မဟောတာလဲမခံခြင်းဆရာမကောင်းဘူးလားနော်အပြိဓမ္မာဆိုတာဟိုဆရာအကြောင်းအရာကိုအပြည့်အစုံဟောရမှာမဟုတ်ဘူးလားနော်အဲ့ဘာကြောင့်အပြည့်ဒီဓမ္မသင်္ကေတပါဠိတော်တကယ်အပြည့်ဒီမှာပါဠိတော်ကြီးမှာဟရိယဝုထုကိုမဟောခဲ့တာတော့ ਨੇ ဆိုတော့ဘာတော့အကြောင်းပြလားသူဆိုခဲ့သည့်အတိုင်းဝုထုယုတ်တစ်မျိုးရှိသင့်လျင်ဓမ္မသင်္ကေတရူပကန္တပါဠိတော် ਨੇ ဘာကြောင့်မဟောပါသနည်းဟုမေးတဲ့နော်အဲ့ဒါကကြောက်ရွံ့ကမေးမှာပေါ့အဖြေကဘာလဲတော့ဓမ္မသင်္ကေတရူပကန္တပါဠိတော် ਨੇ ကအာရမဏဒုက္ခဒေသနာပြည့်မြည်သို့သောကြောင့်ဝုထုဒုက္ခလိမဟောပဲခြံထားတော်မူသည်ဒုက္ခဆိုတာနှစ်ခုတွဲကိုဒုက္ခလို့ခေါ်တယ်နော်ရိုက်တဲ့ဒုက္ခမဟုတ်ဘူးနော်ဟိုပါဠိစကားဒုက္ခကလာတာနော်နှစ်ခုတွဲ ဟိုတမန်သင်္ကနီပါဠိတော်မှာတခုနော်နှစ်ခုသုံးခုလေးခုရုပ်တွေကိုအဲ့လိုအမျိုးမျိုးခွဲပြီးတော့ဟောသွားတာဟောသွားတော့ကိုအဲ့ဒီဒုက္ခဒေသနာရောက်တဲ့အခါကျတော့ဘယ်လိုလဲနော်သူ့ပဲဖတ်ကြည့်လိုက်ကြအောင်ဆိုရူပကဏ္ဍပါဠိတော်၌တဲ့ဟောဧကကနော်ဧကကဆိုတာတစ်မျိုးကိုကြီးဟောသွားတာဒုက္ခဆိုတာကနှစ်မျိုးတွေဟောသွားတယ်တိကဆိုတာသုံးမျိုးတွေဟောသွားတယ်စတုကဆိုရင်၄မျိုးတွေဟောသွားမယ်ပေါ့တိကမှာဆက်၍ဧကတတကတေအောင်၁၁ခုထီအောင်ဟောထားတယ်နော်ဟောတော်မူလျက်ရှိတဲ့ထိုဒုက္ခဒေသနာတော်၌အတ္တိရူပံသက္ခုဝိညာဏတဝုထုသက္ခုဝိညာဉ်ဤမိယာဝုထုယုတ်ရှိနော်သက္ခုဝုထုကိုပြတော်မူလို့သိရတဲ့အတ္တိရူပံသက္ခုဝိညာဏတနဝုထုသက္ခုဝိညာဉ်မိယာမဟုတ်သောယုံများလေးရှိဒါကြတော့သက္ခုဝုထုမှာကြံတဲ့ယုတ်ဒီအားလုံးပေါ့ဟုတ်လားအဲ့ဒီလိုဟောတာဤသို့သာသဖြင့်တဲ့သောတာဂါနဇေဝါကာယဝိညာဉ်တို့သောတာဝုထုဂါနဝုထုဇေဝဝုထုကာယဝုထုဟုတ်မဟုတ်သောယုတ်များကိုခွဲခြားပြတော်မူပြီးလျင်တဲ့နော်သက္ကုသောတာဂါနဇေဝါကာယပြီးရင်ဘာလာမလဲသက္ကုဝိညာဉ်သောတာဝိညာဉ်ဂါနဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်ပြီးရင်မနောဝိညာဉ်လာဖို့ကောင်းတယ်ပေါ့နော်ဒါကြောင့်မို့ဟောခြင်းဟောရင်ဘယ်လိုဟောမလဲအတ္တိရူပံမနောဝိညာဏတဝုထုနော်မနောဝိညာဉ်အာယုံအမိယာဖြစ်တဲ့ယုတ်ရှိတယ်အတ္တိရူပံမနောဝိညာဏတနဝတုမနောဝိညာဉ်ဤမိယာမဟုတ်တဲ့ယုတ်ရှိတယ်လို့ဒီလို6ခုမြောက်ထုတ်ကိုဟောရလိမ့်မယ်ဟုတ်ပြီလားဟောတော့ဘာဖြစ်လဲဒါကြောင့်ဘုရားမဟောခဲ့တော့နော်အဲ့တော့ဒီနေရာမှာစဉ်းစားကြည့်လိုက်စမ်းမနောဝိညာဉ်မိယာဝတုယုတ်ဆိုရင်ဟရိယဝတုရှိတယ်ပဲပြောကြပါစို့ဟုတ်လားဟရိယဝတုလို့ပြောနိုင်တယ်မဟုတ်လားမနောဝိညာဉ်မိယာမဟုတ်ဘူးဆိုရင်စက္ကုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်စေဝဝိညာဉ်ကာယဝိညာဉ်အဖြစ်ပေးလို့ရတယ်မဟုတ်လားနော်အဲ့တော့မနောဝိညာဉ်ဤမိယာဖြစ်သောဝုထုယုတ်လို့ပြောရင်လည်းပဲအဖြစ်ပေးလို့ရတယ်နော်မနောဝိညာဉ်ဤမိယာမဟုတ်တဲ့ဝုထုယုတ်လို့ပြောရင်လည်းပဲအဖြစ်ပေးလို့ရတယ်ဒါကြောင့်မို့ဒီတို့မှာပြဿနာမဖြစ်ဘူးအမှန်ကတော့နော်ဒီတို့မှာပြဿနာမရှိဘူးအဲဘယ်ကြတော့ပြဿနာပေါ်မလဲတဲ့ဟောနေအကယ်၍ဟောတော်မူလျင်တဲ့အဋ္ဌိရူပံမနောဝိညာဏတဝုထုအရာဟရိယဝုထုကိုကောက်၍အတ္တိရူပံမနောဝိညာဏတနဝတ္ထုယဟရိယဝတ္ထုမှာကျင်းသမျှကောက်ရလိမ့်မည်။ဤသို့ကောက်ဖွယ်ရာရုပ်ရှိတော်လေတဲ့နော်။ဒီဒုက္ခနဲ့ပတ်သက်လို့ကတော့ကိစ္စမရှိဘူးလို့ဆို။၎င်းဝတ္ထုဒုက္ခနဲ့တဆက်တည်းဟောရမည်အာရမဏဒုက္ခ၌နော်။အဲ့ဒီကြတော့ဗားရတော့အတ္တိရူပံသက္ခုဝိညာဏတအာရမဏနော်။သက္ခုဝိညာဉ်ဤအာယုံဖြစ်သောရုပ်ရှိသည်နော်။အတ္တိရူပံသက္ခုဝိညာဏတနာအာရမဏသက္ခုဝိညာဉ်ဤအာယုံမဟုတ်သောယုတ်ရှိသည်ကဲအဖြေပေးကြစမ်းသက္ခုဝိညာဉ်ဤအာယုံဖြစ်သောယုတ်ဆိုရင်ရူပယုံဟုတ်တယ်မလားသက္ခုဝိညာဉ်ဤအာယုံမဟုတ်တဲ့ယုတ်ဆိုရင်ရူပယုံမှတပါးကြံတာအလုံးပေါ့ဒီလိုဆိုအဖြေပေးလို့မရဘူးလားရတယ်နော်ကောင်းပြီသောတာဝိညာဉ်နော်မရဘူးလားရတယ်ကာဏဝိညာဉ်မရဘူးလားရတယ်ဇေဝဝိညာဉ်ရတယ်ကာယဝိညာဉ်ရကဲမနောဝိညာဉ်စမ်းကြည့်စမ်းနော်ဒါကြောင့်မို့ထို့အတူတတ္တယုံခန္ဓာယုံရတယုံဖုဒ္ဓဘာယုံနှင့်ကျွင်းသမျှယုတ်များကိုကောက်ဖို့ရဒုက္ခမျိုးကိုဟောတော်မူပြီးနောက်တဲ့သတ္ထမတုနော်အတ္တိရူပံမနောဝိညာဏတအာရမဏဟောမယ်ဆိုရင်မနောဝိညာဉ်အာယုံဖြစ်သောယုတ်ကယုတ်အားလုံးပင်ဖြစ်ပြီမနောဝိညာဉ်အာယုံကယုတ်အားလုံးဖြစ်နိုင်မလားဖြစ်နိုင်တယ်နော်ဟိုဟိုအာရမဏသင်္ခါပြန်ကြည့်ရင်ဟုတ်လားအတ္တိရူပံမနောဝိညာဏတနအာရမဏံကြတော့ပဲလို့မနောဝိညာဉ်အာယုံမဟုတ်တော့ရုပ်ဆိုတော့ဇီရိုပေးရတယ်ဟုတ်တယ်မလားအဖြေမရှိဘူးအဲ့ဒီကြတော့အဖြေပေးလည်းမရှိတော့ဒါကိုဒုတ်ကျိုးတယ်လို့ခေါ်တယ်နော်ဒုတ်ကျိုးတယ်ဆိုတာတချမ်းဖြစ်သွားတစ်ဖက်တန်ရတယ်တစ်ဖက်မရအောင်ဖြစ်သွားတယ်ဒီနှစ်ခုတည်းဟောလာရမှာတစ်ခုတည်းတော့အဖြေရှိတယ်နောက်တစ်ခုတည်းကျအဖြေမရှိတဲ့အဖြေမရှိတော့ဘူးဒီဒုတ်ပြတ်သွားတယ်အဲ့တော့အဲ့ဒီလိုဒုတ်ပြတ်သွားရင်ဘာဖြစ်မလဲနော်အဲ့တော့ဒီဒုတ်ပြတ်မှဆိုလို့တဲ့အဲ့တော့ဒီဒုတ်ကိုဟောလို့မဖြစ်ဘူးနော်ဒီဒုတ်ကိုဟောလို့မဖြစ်တဲ့အတွက်ကြောင့်မို့ဟိုဝုထုဒုတ်ကိုလည်းဘုရားကအထက်မဟောခဲ့ဘူးဘာကြောင့်လဲဆိုဝုထုဒုတ်နဲ့ဝုထုဒုတ်ပြီးတဲ့နောက်တစ်ဆက်တည်းအာရမဏဒုတ်ကိုဟောရတယ်ဟောတဲ့ခါကျတော့ဝုထုဒုတ်တွန်းကအဲ6မျိုးဟောခဲ့ပြီးတော့အာရမဏဒုတ်ကြမှာ9မျိုးတည်းဟောရင်လည်းပဲဒုတ်ချင်းဟိုမညီမညွတ်ဖြစ်တယ်ဟုတ်လားအဲ့တော့ဟိုသတ္တမဒုတ်ကိုအာရမဏဒုတ်ဒီမှာလည်းဟောလို့ရလားမရဘူး no? Kona biyo dhulu bai, ta khu dhwa dhwa phi shi re, nauta khu dhwa jara phi mi shi u. Edi lu dhok piyat dhwa ma so lu, dhuka dhidhana, shi nao, no? Piyat dhwa ma so lu, aramana dhwa holu ma ya te aduru, wutu dhwa le mo hovu so ura miya sabiya ka chan thakir. Kata ya mo wutu dhwa le bai ngamiu da hor, no? Saiku wenye I, Mia, Toda, Gana, Sima, Kaya, Winnie, Mia, Dabe, Hora, Malo, Winnie, Moho. The Aramana Duma, Lemoho. A Dajon Mohora, no? Don't do that, didn't a Piama Sulu, Mohora, a Machilu, Mohora, and Popu, Lodilu Sulu, no? No, don't be a Levavilla Hovala. Eh? Machila, 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 Sira, eh? Don't be a Levavala, she said, I didn't buy drill. ထို့ကြောင့်နော်ဤသတ္ထအာရမဏဒုက္ခအတွက်တစ်ဖက်ပြက်ဖွယ်ရာရှိသည်ဤသတ္ထအာရမဏဒုက္ခတစ်ဖက်ပြက်မြည်အရေးကိုမြင်တော်မူသောကြောင့်ဝုထုဒေသနာနှင့်အာရမဏဒေသနာကိုအတွားအလာဒူထား၍ဟောပြတော်မူမှဝိနည်းရတို့နားလည်ဖွယ်ရှိရကားဒါတော့ကျေနော်မြတ်စွာဘုရားတရားဟောလဲဆိုတာဟိုမြတ်စွာဘုရားတမ္ပုဒ္ဒညာအစွမ်းပြဖို့ဟောတာမဟုတ်ဘူးဝိနည်းရတယ်တရားနာတဲ့ပုဂ္ဂိုလ်တွေတရားဒူးမရနိုင်လ မျိုးကိုမြတ်စွာဘုရားကမဟောဘူးเนาะဒါကြောင့်မို့ဝိနည်းရည်အနေနဲ့နားထောင်တဲ့လူတွေအနေနဲ့ဒီလိုဖြစ်သွားရင်သူတို့စိတ်တမျိုးတမျိုးဖြစ်သွားမှာเนาะသူကတော့ငကိုယ်တော့လောက်ချိုးကြလေးတစုံလာပြီးတော့ဒီကြတော့တချမ်းကပြက်ကြမ်းခဲ့ရဆိုတော့သူတို့မှာဟိုစိတ်တမျိုးတမျိုးဖြစ်ပြီးတော့တရားဓိရဖို့ရမှာအနှောက်ရှက်ဖြစ်သွားမယ်ဒါကိုဝိနည်းအလိုကိုလိုက်တယ်လို့ဒီလိုဥစဉ်လို့ပါဠိကျမ်းခန်တွေမှာသုံးတယ်เนาะဝိနည်းရစ္စာတရားလို့သုံးတယ်အဲ့ဒါကြောင့်မို့ဒီလိုဟောပြမှာအတော်လူအလားတူဟောပြမှသာဝိနည်းရတွေကနားလည်ပွဲရှိတယ်နားလည်ရုံမကဘူးနားလည်ပြီးတော့တရားဓိရဖို့ရှိတယ်အကယ်၍ဒုက္ခတစ်ခုနဲ့တစ်ခုမတူပဲလို့ဟောမှဆိုရင်တို့ဖို့အနှောက်ရှက်ဖြစ်သွားပြီးတော့တရားဓိရဖို့ရမဖြစ်နိုင်ဘူးဖြစ်လိမ့်မယ်အဲ့ဒါကြောင့်မို့တဲ့ဝုထုဒေသနာမှာဝုထုဒုက္ခတွေဟောတဲ့နေရာမှာသတ္တမဒုက္ခကိုရသင့်လျက်နဲ့เนาะသတ္တမနှမျိုးတူတူပဲသတ္တဒုက္ခကိုရသင့်လျက်နဲ့မဟောပဲထားခဲ့တယ်အာရမဏဒုက္ခမှာတော့ဟောမဖြစ်လို့မဟောတာဟုတ်လားသတ္ဝုထုဒုက္ခမှာတော့ဟောလို့တော့ဖြစ်တယ်ဒါမှလို့အာရမဏဒုက္ခနဲ့မကိုက်မညီမဆိုးလို့ရှေ့သွားနောက်လိုက်မညီမဆိုးလို့မဟောပဲခြံထားခဲ့တယ်နားလည်ပြီလားเนาะကောင်းပြီဟိုလက်နေစနဲ့ရိုက်ထားတဲ့စာရွက်လေးကြည့်လိုက်အောင်ဒါကဝုတ္တုတို့နဲ့အာရမတုတ်ကိုရှင်းရှင်းလင်းလင်းမြင်အောင်ဆိုပြီးတော့ထုတ်ပြီးတော့ရိုက်ထားတာနော်ဝုတ္တုတို့မှာဒုက္ခ၅မျိုးရှိတယ်ဟုတ်ကလားစက္ခုဝိညာဉ်ဤမိယာဖြစ်သောယုတ်တိရှိစက္ခုဝိညာဉ်ဤမိယာမဟုတ်သောယုတ်တိရှိအဖြေထွက်နိုင်တယ်နော်တောဒဝိညာဉ်မိယာဖြစ်သောယုတ်တိရှိတောဒဝိညာဉ်မိယာမဟုတ်သောယုတ်တိရှိဒီနှစ်ခုကိုဒုက္ခတစ်ခုလို့ခေါ်တယ်နော်ခန္ဓာဝိညာဉ်မိယာဖြစ်သောယုတ်တိရှိခန္ဓာဝိညာဉ်မိယာမဟုတ်သောယုတ်တိရှိဒါလည်းတဒုက္ခစေဝဝိညာဉ်မိယာဖြစ်သောယုတ်တိရှိစေဝဝိညာဉ်မိယာမဟုတ်သောယုတ်တိရှိဒါတဒုက္ခကာယဝိညာဉ်မိယာဖြစ်သောယုတ်တိရှိကာယဝိညာဉ်မိယာမဟုတ်သောယုတ်တိရှိတဒုက္ခနော်အဲ့ဒီဒုက္ခ၅မျိုးကိုဟောပြီးတဲ့နောက်မြတ်စွာဘုရားကအာရမဏဒုက္ခကိုဟောတာဒီကြတော့မိယာနေရာမှာအာယုံပေါ့နော်ဇက်ခုဝိညာဉ်အာယုံဖြစ်သောယုတ်တိရှိဖြေလို့ရတယ်နော်ဇက်ခုဝိညာဉ်အာယုံမဟုတ်သောယုတ်တိရှိဖြေလို့ရတယ်ဟုတ်လားသောတာဝိညာဉ်ခန္ဓာဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်ဖြေလို့မရောလားရတယ်ဟောဖြစ်တဲ့သတ္ထတုတဲ့နော်သတ္ထဝုထုတုဒါဖြစ်တော့ဖြစ်တဲ့ဗျာမြတ်စွာဘုရားမဟောခဲ့ဘူးဒါပါတော့မနောဝိညာဉ်ဤမိယာဖြစ်သောဝုထုယုတ်တိရှိမနောဝိညာဉ်ဤမိယာမဟုတ်သောယုတ်တိရှိဒါရနိုင်တယ်နော်နှစ်ခုလုံးတော့အဖြေပေးနိုင်တယ်သို့တော်ဖြစ်တဲ့သတ္ထအာရမဏဒုက္ကြတော့မနောဝိညာဉ်အာယုံဖြစ်တဲ့သောယုတ်တိရှိဟုတ်တယ်ယုတ်28ပါးရမနောဝိညာဉ်အာယုံမဟုတ်သောယုတ်တိရှိဘယ်လုံးမဖြေမရတော့ဘူးနော်ဘာလို့ဆိုမနောဝိညာဉ်အာယုံမဟုတ်တဲ့ယုတ်ရလို့ရှိကိုမရှိဘူးအဲ့တော့ဒီမှာဒီဒုက္ခပြတ်သွားပြီကျိုးသွားပြီဟဲ့ဒါကြောင့်မို့ဒီဝုထုဒုက္ခမှာရောအာရမဏဒုက္ခရော6ခုမြောက်ဖြစ်တဲ့ဒုက္ခမဟုတ်ဘူးအဲ့လိုမဟုတ်တဲ့အတွက်ကြောင့်မို့ဟရိယဝတ္ထုပါမသွားနိုင်တော့ဘူးရုပ်တည်းအကုန်လုံးပြတဲ့ no, Ruba Ganda, Baliroma, Ruba, the Madingini, Ruba Ganda, Baliromago, Yoga, Nasakonaba, Vesiro, Nasasiba, Mashiro. No, Sayo, do yet, Nayoga, Lebe, the Madingini, Balido, Yamavianga Kuta, no, Alebe, Kuaku, Baliroma, the care, Sira, Masira, but the also grow, a pitar, no. အဲ့တော့အဲ့ဒီမှာဖတာအနေနဲ့ရှုပ်တယ်ဒါမှမဟုတ်လက်နဲ့စနေရှင်းအောင်ရိုက်ရိုက်ပြီးတော့အစင်ဟိုလောက်တာဟိုမှာကျတော့ဟိုရှုပ်နေတာကဖတ်ကြည့်ပါလားနော်မြင်သိစိတ်နေရှင်တော့တွေ့တိမှုဖတ်တိုင်းမိယာဒီယာယုတ်ဒီရှိမြင်သိစိတ်နေရှင်တော့တွေ့တိမှုဖတ်တိုင်းမိယာဒီယာမို့တော့ယုတ်ဒီရှိနော်ဒါမြင်သိစိတ်နေရှင်တော့တွေ့တိမှုဖတ်တာကြောင့်ပြတော့ခံစားမှုဝေဒနာကြီးပါဖြစ်သွားတယ်နော်ပ တွေ့ရင်နော်တခါလေးလာဆိုတာလေးတွေ့တတ်တယ်အဲ့လိုတွေ့ရင်ဒါဈာမပြုတ်သွားပြီလို့ဆိုလို့လားနော်ပီယလာလို့ခေါ်တယ်အဲမှတ်သားမှုတင်ညာဤစေစော်မှုစေဒနာဤမြင်သိစိတ်မိယာတီယာယုတ်တိရှိဒါစက်ခုညာနတ္တမြင်သိစိတ်မိယာတီယာမဟုတ်သောယုတ်တိရှိဒါစက်ခုညာနတ္တနဘောတုဒါခါကြာတိတိတခါတော့တယ်နော်ဒါအတူတူပါပဲအဲ့တော့ဒီမှာကြည့်ရတာနည်းနည်းရှုပ်မှဆိုလို့ဟိုရှင်းအောင်ဆိုပြီးတော့ဒီလက်နစ်စက်နဲ့ရိုက်လိုက်တယ်ဒါလက်နစ်စက်နဲ့ရိုက်ပြီးတော့တခါပါဠိတော်တကယ်ကိုမရှိတာဟုတ်ပါလားဆိုတော့သိအောင်ဆိုပြီးတော့ပါဠိတော်မြန်မာပြန်မှာပေးထားတာဒါဒီအကုန်လုံးညှက်လိုက်ရင်တရားဝတ္ထုတရားဝတ္ထုကြောင့်တော့ဒါတော်တော်ပြည့်ပြည့်ဝဝနားလည်သွားပြီနော်။ဆောင်းဒီနေ့စာရွက်များလား။အဲဒါကြောင့်မို့နော်အဲဒီအထကရာတီကဆရာများရဲ့အယူအဆအရာပေါ့နော်။သို့မဟုတ်ရှေးဆရာတော်တို့ရဲ့အယူအဆအရာမြတ်စွာဘုရားကတာမင်ညနော်အကျဉ်ရုပ်လို့ဟောခဲ့ပြီမယ်လို့အဲ့ဒါဒီဘာလဲဟတ္တိယဝတ္ထုဟူ၍မှတ်ရမယ်နော်ဒါတစ်ချက်လွတ်တော့ကြရတယ်ပေါ့လေကြရမလို့ဒီလိုပဲမှတ်ရမယ်ဒါကြောင့်မို့ဟတ္တိယဝတ္ထုရုပ်ဆိုတာရှိပါတယ်နော်အဲဒါပြည့်ဓမ္မသင်္ကေတိမှာဘာကြောင့်မဟောတာလို့ဆိုရင်ဝတ္ထုတုတ်အာရမဏတုတ်ပြက်မှာဆိုလို့ပြက်မှာဆိုရှေ့နောက်မညီမှာမလိုက်လျောမှာဆိုလို့မဟောတာပါမရှိလို့မဟောတာမဟုတ်ပါဘူးနော်ဘာကြောင့်ဝတ္ထုတုတ်ပြက်မှာကြောက်ရတာတော့ဆိုရတာတော့ဝိနည်းရည်နားမလည်မှာဆိုလို့နားမလည်ရင်တရားမရမှာဆိုလို့နော်တခါလေဝိနည်းရအလိုလိုက်ပြီးတော့ဟောရတာလေအများကြီးရှိတယ်အဘိဓမ္မာမှာတောင်းမှာရှိတယ်တုတ်တံမှာဆိုတော့ပြောစမ်းမလို့တော့ဘူးနော်ဒါကြောင့်မို့ဟိုဒီတရားတွေကိုပဲခန္ဓာဆိုတဲ့နာမည်နဲ့ဟောထားတယ်ဟုတ်လားဆိုကြအာယတနဆိုတဲ့နာမည်နဲ့ဟောထားတယ်ဒါတွေပဲအာတန12ပါးဆိုတာလည်းပဲခန္ဓာ5ပါးပဲခန္ဓာ5ပါးတဲ့ဟာတွေကိုအာတနနဲ့တစ်မျိုးလှည့်ဟောလိုက်ဓာတ်28ပါးဆိုတော့လေဒီခန္ဓာ5ပါးနိဗ္ဗာန်တော့ပါတယ်ပေါ့လေဟုတ်လားဒါတွေပဲအဲအိန္ဒိ22ပါးဆိုတော့ဒီဟာဒါတွေပဲအဲ့ဒီလိုအမျိုးမျိုးနဲ့မြတ်စွာဘုရားကဟောတော်မူတယ်တချို့ကခန္ဓာဆိုတဲ့နာမည်နဲ့ယဉ်ကျေးပြီးသားဖြစ်ရင်ခန္ဓာဆိုတဲ့ကလုံးလေးကြားလိုက်ရင်တို့မှတရားနားလည်သွားမယ်ဟုတ်လားတရားလူရတာတချို့ကအာယတနဆိုတဲ့နာမည်နဲ့ယဉ်ညှိထားတဲ့လူကြတော့အာယတနဆိုတဲ့အတန်လေးကြားလိုက်ရရင်ကိုယဉ်ကျေးပြီးသားနာမည်လေးကြားလိုက်ရရင်အတန်လေးကြားလိုက်ရရင်ကိုနားလည်တာပေါ့နော်အဲ့ဒီလိုဝိနည်းရအလိုသူလိုက်ပြီးတော့ခေါ်ရတာဒီအဘိဓမ္မာမှာတောင်မှရှိတယ်နော်အဲ့လိုမှတ်ရမယ်ဟိုရေပုံရအပြင်ပြောမယ်ဆိုတော့အဘိဓမ္မာမှာအရှိကိုအရှိတန်းတန်းဟောတာဟုတ်လားဝိနည်းရအလိုတစ်ပိုင်းလိုက်နေမှုဖူးလို့ရေပုံရပြောမယ်ဆိုတော့ရတယ်သို့တော့ဒီတနေရာမှာတော့ကိုမရဘူးနော်ဒီနေရာမှာတော့ကိုတကယ်ကိုဝိနည်းရရဲ့အလိုလိုက်ပြီးတော့နားထောင်တဲ့ပုဂ္ဂိုလ်တွေတရားသူမရမှာဆိုလို့နော်ဒုက္ခအပြည့်မခံမဲ့နဲ့လုံးဝဒီဒုက္ခခြံထားခဲ့တယ်ဒီဒုက္ခခြံထားလိုက်တော့ဟတ္တယဝတ္ထုကလည်းပဲဟိုဖော်ပြခြင်းမခံရတော့ဘူးပေါ့ဒီဓမ္မသင်္ကေတပါဠိတော်ကဲတို့တော့ခုနထောက်ထားတဲ့အထားဒီအရာဟတ္တယဝတ္ထုဝတ္ထုယုတ်တစ်ခုကတော့ရှိတိုက်တယ်နော်အဲ့ဒီဝတ္ထုယုတ်တစ်ခုကဘာလဲဆိုရင်ဟတ္တယယုတ်ပဲအဲ့တော့ဂုခိလူတွေကတော့ဘာပြောတော့မြတ်စွာဘုရားကဟတ္တယဆိုတဲ့နာမည်နဲ့ဟောကြတာမှမဟုတ်ပဲเนาะအဲ့တော့ဟတ္တယဝတ္ထုမဟုတ်ဘဲနဲ့အုံနှောက်ကောမဖြစ်နိုင်ဘူးလားပေါ့လေဒါတော့ဟိုတိကျပြတ်သားတဲ့အဖြေထွက်မဲ့ဟိုဟာမျိုးတော့မဟုတ်ဘူးပေါ့ဟုတ်လားသူကြိုက်တာသူလက်ခံငါကြိုက်တာငါလက်ခံပေါ့လေเนาะဟိုခုနဒီဟိုဘာသာတိကမှာကတော့အဲ့ဒါလေးနဲ့ပတ်သက်လို့လည်းပြောထားတာရှိသေးတယ်เนาะ ဤပြကတော့ပါဠိတော်နှင့်ယုတ်တိမြအယဝုထုယုတ်တို့မျိုးရှိတဲ့အကြောင်းကထင်ရှားပေပြီတဲ့ထိုဝုထုယုတ်၏နှလုံးအိမ်အတွင်းမှတည်ရှိကြောင်းကိုလည်းဤတို့သိရ၏တဲ့အဲဒါတော့ဆရာတော်ရဲ့အကြောင်းပြချက်ပေါ့နော်တစုံတစ်ခုသောအကြံကိုစူးစူးဆိုက်ဆိုက်ကြံစီသည့်အခါတစုံတစ်ခုစိတ်မချမ်းမြေ့ဖွယ်ဖြစ်သည့်အခါတို့၌စိတ်မှအပူဓာတ်သည်မိယဝုထုတို့ကူးဆက်၍ထိုဝုထုယုတ်မှအပူဓာတ်လေးဝုထု ကျင်းတန်တော့ကနေစက်တီအတွက်နှလုံးကွယ်ရင်ကွယ်ပုံကိုလောကအလုံးပျော်ရွှင်သည့်အခါ၌ယင်ထဲမှာတမျိုးတစ်ပုံဖြစ်နေပုံကိုလောကထောက်၍စိတ်မြာဝုထုဤဝုထုယုတ်သည်နှလုံးအိမ်အတွင်းမှာတည်ရှိသည်ယုံကြည်တတ်လာပြီတဲ့နော်ဤသို့နှလုံးရဲ့ဟရိယအတွင်းမှာတည်ရှိသောကြောင့်ပင်လျှင်ဤဝုထုယုတ်ကိုဟရိယဝုထုနာမည်တက်ရလေသည်ယခုခေတ်လောကတဆရာအချို့တို့ကားလည်းနှလုံးအိမ်မှာသွေးပူလေပူတို့အထက်သို့ပြ
ဟိုကျန်းဟိုပါဠိတီကမှာကတော့အာလောဘစာတော့ဟိတ်များနဲ့မရှင်ဘူးဒီလိုပြောတယ်ဟုတ်လားအဲ့ဒါဘာကြောင့်ဒီလိုပြောတာလဲဆိုတော့ဟိုရုပ်စုရာကကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်ဘူးအပြာကတတရားနော်အပြာကတဆိုတာလောဘဒေါသမောဟနဲ့မရှင်ဘူးဟုတ်လားအာလောဘအာဒေါသအာမောဟနဲ့သာရှင်တာဒါကြောင့်မို့အာလောဘစာတော့ဟိတ်များနဲ့မရှင်ဘူးလို့ဆိုလို့ဒါပေမဲ့လို့ဟိုအကုသိုလ်စိတ်ကြောင့်
အဲ့လိုဟိတ်နဲ့မရှင်ဘူးတဲ့အဟေဒီယုတ်28ပါးဒ ဒါကြောင့်မို့ဟိတ်နဲ့ရှင်နဲ့ဆိုရုပ်ဘယ်တော့မှမရှိနိုင်ဘူးပေါ့နော်နောက်တစ်ခုကပါတော့တပ်ပစ္စယနော်အကြောင်းနှင့်တကွဖြစ်တယ်လို့အဓိပ္ပာယ်ရှိတယ်တပ်ပစ္စယအကြောင်းနှင့်တကွဖြစ်တယ်ဆိုတာအကြောင်းကြောင့်ဖြစ်တယ်လို့ဆိုလို့တယ်အကြောင်းနဲ့အတူတူဖြစ်တာပြောတာမဟုတ်ဘူးနော်အကြောင်းရှိတယ်ဆိုတာဟာသူ့ကိုအကြောင်းတစ်ခုခုကဖြစ်စေတယ်လို့ဆိုလို့တာနော်အတူတူဖြစ်တာကိုဆိုလို့တာမဟုတ်ကံစိတ်ဥတုအာဟာရဟူသောအကြောင်းရှိသည်နော်ဗမာလူတွေပြောပါတော့ကံစိတ်ဥတုအာဟာရဒီဟူသောအကြောင်းတို့ကြောင့်ဖြစ်ပေါ်သည်ရုပ်ဆိုတာနော်နောက်တစ်ခန်းကျတော့ဒါပါလာလိမ့်မယ်ဟုတ်လားကံကြောင့်ဖြစ်တဲ့ရုပ်စိတ်ကြောင့်ဖြစ်တဲ့ရုပ်ဥတုကြောင့်ဖြစ်တဲ့ရုပ်အာဟာရကြောင့်ဖြစ်တဲ့ရုပ်ဒီလိုကံစိတ်ဥတုအာဟာရဆိုတဲ့အကြောင်းမရှိဘဲနဲ့ရုပ်ကဖြစ်ကိုမဖြစ်ဘူးဒါကြောင့်မို့အေကံအကြောင်းရှိတယ်လို့ဆိုရတယ်နော်အကြောင်းကြောင့်ဖြစ်တယ်တာတဝကြီးပဲတဲ့အနာတဝမရှိဘူးဆိုတာပြောတာနော်အာတဝတရားတို့ရဲ့အာယုံဖြစ်တာကြီးပဲတဲ့နော်အာတဝတရားရဲ့အာယုံမဖြစ်တဲ့ရုပ်ရယ်လို့မရှိဘူးဆိုတော့အာတဝတရားဆိုတာကဘယ်နဲ့လဲဘာတွေလုံးအာတဝတရားဆိုတာမသိသေးပါဘူးနော်ဒါကတတ္တမပိုင်းကြက်မှလာပါဘူးလောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဒီသုံးမျိုးဒီသုံးပါးကိုအာတဝလို့ခေါ်တယ်နော်ဓမ္မကြီးတို့အာတဝတရားဆိုတဲ့စကားလုံးတော့ခဏခဏကြားနေမှာဟုတ်လားအာတဝကုံခန့်ယဟန္တာဖြစ်တယ်လို့ပါလို့ဟမ်အာတဝတရား၄ပါးတို့ကုံရနိဗ္ဗာန်ရရပါလို့ကြီးနဲ့လုံနေကြဟုတ်လားရေစဲချန်တာပါလားအဲ့တော့အာတဝတရားဆိုတော့ဘာ၄လဲတဲ့လောဘဒိဋ္ဌိမောဟကိုပဲဆိုလို့တယ်နော်အဲ့တော့လောဘဒိဋ္ဌိမောဟကကုသိုလ်လားအကုသိုလ်လားအကုသိုလ်အကုသိုလ်စိတ်ရဲ့အာယုံကဘာတွေတော့မှတ်မိလားအာရမဏသင်္ခပြန်သွားလိုက်စမ်းဟမ်အကုသိုလ်စိတ်ရဲ့အာယုံဘာတွေတော့လောကီတရားအားလုံးပဲနော်အေးလောကီတရားအားလုံးတော့ရုပ်မပါဘူးလားပါတာပေါ့ဒါကြောင့်မို့ရုပ်မှန်ရင်နော်လောဘရဲ့အာယုံဖြစ်တယ်နော်ဒိဋ္ဌိရဲ့အာယုံဖြစ်တယ်မောဟရဲ့အာယုံဖြစ်တာကြီးပဲနော်နောက်ဆုံးယဟန္တာရဲ့ရုပ်တောင်မှလောဘရဲ့အာယုံဖြစ်တယ်ဟုတ်ကဲ့လားတောရိယတတိသဟာဟိုယဟန္တာဟိုအစင်းလှတဲ့ယဟန္တာသူကပြစ်မှားမိလို့ဟုတ်တယ်မလားချက်ချင်းယောက်ျားနေမိမဖြစ်သွားတယ်နော်အဲ့ဒါကြောင့်မို့ဒီယဟန္တာရဲ့ဘုရားယဟန္တာရဲ့ရုပ်ဟာလည်းပဲတခြားပုဂ္ဂိုလ်ဒီရဲ့လောဘရဲ့အာယုံဖြစ်နိုင်တယ်ဒေါသရဲ့အာယုံဖြစ်နိုင်တယ်ဘုရားစိတ်ဆိုးရဲ့ဟောဒေါသရဲ့အာယုံမဖြစ်ဘူးလားနော်အင်းပြူဝီရဲ့ဆိုမောဟအာယုံဖြစ်နိုင်တယ်ဒါကြောင့်မို့ယုတ်တရားဆိုတာအမြဲတမ်းအာတဝရဲ့အာယုံဖြစ်တဲ့ဟာကြီးပဲနော်အာတဝရဲ့အာယုံမဖြစ်တဲ့ယုတ်တရားရဲ့လို့မရှိဘူးအဲ့တော့အနာတဝဆိုရင်တော့အာတဝတရားရဲ့အာယုံမဟုတ်ဘူးလို့ဆိုလို့ရတယ်နော်အဲသူကတော့တာတဝသင်္ခတတဲ့သင်္ခတဆိုတာဘာလဲတဲ့အတိပဲကကံစသောအကြောင်းတစ်ခုခုကပြုစီမံအပ်တယ်လို့ဆိုလို့ရတယ်နော် conditioned ဟာအကြောင်းတစ်ခုခုကလုတ်အပ်တယ်ထုတ်လုတ်အပ်တယ်ပြုတ်အပ်တယ်ပေါ့ဒါကိုသင်္ခတလို့ခေါ်တယ်ဒီစကလုံးလည်းပဲဗုဒ္ဓဘာသာလောကမှာအများကြီးသုံးတယ်နော်ဟုတ်လားသင်္ခတအသင်္ခတဆိုတာသင်္ခတလို့သုံးလိုက်ရင်ကံစတဲ့အကြောင်းတစ်ခုခုကပြုတ်လုထားတယ်ကံစတဲ့အကြောင်းတစ်ခုခုကြောင့်ဖြစ်တဲ့တရားလို့ဆိုလို့ကံစတဲ့ကြောင့်မဖြစ်တဲ့ရုပ်ရယ်လို့ရှိလားမရှိဘူးပေါ့နော်ကံကြောင့်ဖြစ်မယ်စိတ်ကြောင့်ဖြစ်မယ်ဥဒုကြောင့်ဖြစ်မယ်အာဟာရကြောင့်ဖြစ်မယ်ဒါဖြင့်အသင်္ခတဖြစ်တဲ့ရုပ်ဝယ်လို့မရှိနိုင်ဘူးပေါ့နော်နိဗ္ဗာန်ကိုအသင်္ကတလို့ခေါ်ရမို့လားနိဗ္ဗာန်ကဘယ်အကြောင်းကမှပြုစီမံရတာမဟုတ်ဘူးဒါကြောင့်မို့နိဗ္ဗာန်ရုပ်ဟုတ်ကလားမဟုတ်ဘူးနော်နိဗ္ဗာန်ရုပ်မဟုတ်လောကီယာတဲ့ဒါတော့လောကီစိတ်ဆိုတာသိခဲ့ပြီလောကီယာဆိုနော်လောကီတရားပဲတဲ့လောသင်္ခါရလောက၌ပါဝင်တဲ့တရားမျိုးကိုလောကီယာတရားလို့ခေါ်တော့ပေါ့ဟိုအာယုန်တွေခွဲတော့ကလောကီအာယုန်လောကုတ္တရာအာယုန်ခွဲရင်လောကီအာယုန်ထဲမှာဘာတွေပါလဲလောကီစိတ်87စိတ်တွေ52ယုံ28ဟုတ်တယ်မလားနော်ဒါလောကီတရားလေဒါကြောင့်မို့ယုတ်ဆိုတာလောကီပဲရှိတယ်လောကုတ္တရာယုတ်ရယ်လို့ရှိလားမရှိဘူးတဲ့နော်ကာမဝဆရကာမတဏှာဤကျင်းလဲရာအာယုန်ပြုရာဖြစ်သည်နော်ရူပတဏှာနဲ့ယုတ်ကိုမတက်မဲ့ဘူးတဲ့ဟုတ်လားအရူပတဏှာနဲ့ယုတ်ကိုမတက်မဲ့ဘူးတဲ့ကာမတဏှာရဲ့ကျင်လျာကာမတဏှာရဲ့အာယုံပြုရာဖြစ်တယ်တဲ့ဒီယုတ်28ပါနော် ဒါကြောင့်မို့သူ့ကိုဘာလို့ခေါ်လဲကာမဝဆရတရားလို့ခေါ်တယ်။ဟိုပကိမန်နုဟာပြန်သတိရလားစိတ်25ပါးဟာကာမတရားကိုအာယုံပြုတယ်လို့ပြောခဲ့ပြီနော်ကာမတရားကိုအာယုံပြုတယ်ဆိုရင်ကာမစိတ်54စိတ်သေး52ယုတ် 28 ကိုအာယုံပြုတယ်လို့ဆိုတာပဲဟုတ်ကဲ့လားเออเออกามวสระလို့ဆိုလဲယင်ยุติยะကြတော့စိတ်ပဲလို့ထင်းနေတယ်เนาะกามောဆတရားဆိုတဲ့အဲမှာယုတ်လဲပါတယ်ဟုတ်ပြီလားအဲဒါကြောင့်မို့အဲ့ဒီဟိုပကိမ့်မိုင်းတော့ကအာယုံပြုတဲ့အပိုင်းမှာเนาะဟိုကာမအာယုံပြုတဲ့တရားတွေဘယ်ဟာတွေလဲရှောက်ကြည့်လိုက်25ပါးတွေ့လဲเนาะ10ရဲ3ရဲ12ရဲနော်အာရမဏတင်ကအေးတွေးပြစမရင်10ရဲ့မနောတ3ခုရဲ့ပြတော့ပါလေမာကမစာဝိပစိတ်6ခုရဲ့ဟုတ်တယ်မလားတွေ့ဘူးလားတွေ့လားအဲ့ဒီ25ပါးသောစိတ်တို့ကနော်ကာမောစရာတရားကိုအာယုံပြုတယ်ဟုတ်လားအေးဒါကြောင့်မို့ဒီရုပ်ဆိုရင်ကာမတဏ္ဍာရဲ့အာယုံဖြစ်တဲ့ဟာကြီးပဲနော်ကာမတဏ္ဍာရဲ့အာယုံမဟုတ်တာကာမတဏ္ဍာရဲ့ကျင်လည်ရာမဟုတ်တာရေလို့မရှိကာမောစရာကြီးပဲအနာရမဏလေကဲရှားမနေလည်းတော့ကိစ္စမရှိဘူးလားနော်အနာရမဏဆိုတာကဘာလို့ဆိုအာယုံကိုမယူတတ်ဘူးတဲ့နော်စိတ်ကအာယုံကိုယူတတ်တယ်ယုတ်ကအာယုံကိုမယူတတ်ဘူးတဲ့ယုတ်ကဒါကြောင့်မို့အနာရမဏတရားတိပ္ပံအာယုံတခြားတစ်ခုကိုအာယုံပြုတ်နေတာပဲပြုတ်နေမှာနော်အဲ့လိုယုတ်ဆိုတာသူတို့ကိုယ်တိုင်ကအာယုံဖြစ်တယ်ဒါကြောင့်မို့သူကသူများကိုအာယုံဖြစ်နေမယူနိုင်ဘူးတဲ့အဲ့တိတယ်ဟို cognition မှာမရှိပဲနော် cognition ရှိမှအာယုံယူလို့ရတာဒါကြောင့်မို့အနာရမဏစိတ်စေတသိက်တို့ကဲ့သို့အာယုံကိုယူတတ်သည်မဟုတ်တဲ့နော်အာယုံကိုမယူတတ်တဲ့တရားပါတဲ့အပဟာတ္တပါတဲ့အကုသူကိလေသာကဲ့သို့ပယ်လို့ရသည်မဟုတ်တဲ့နော်အကုသူတွေကြတော့မက်နဲ့ပယ်လို့မရဘူးလားနော်မက်နဲ့တော့မဟုတ်ဘူးကာမစကုသူနဲ့လည်းပဲတရင်ကပယ်လို့ရတယ်နော်မဟကုကုသူနဲ့ဝိခမ္မနလို့ခေါ်တဲ့တော်တော်ကြာကြာပယ်လို့ရတယ်မက်ကုသူနဲ့အကုန်လုံးပယ်လို့ရတယ်အဲ့ဒီလိုအကုသူတွေကိုပယ်လို့ရတယ်လို့ယုတ်ကူပယ်လို့ရတယ်လားမရဘူးတဲ့ဒါကြောင့်မို့ယုတ်ဟာအပ္ပဟာတ္တပါပယ်လို့မရဘူးနော်ပဟာတ္တပါဆိုရင်ပယ်လို့ရတယ်အပ္ပဟာတ္တပါပယ်လို့မရဘူးတဲ့အန်ဒီလိုအနည်းနဲ့ပြောမယ်ဆိုရင်တဲ့ယုတ်ဟာတစ်ခုတစ်မျိုးတည်းပဲရှိတယ်တဲ့အာဟိတုကနော်သုံးမုတ်တပိစရာသုံးမုတ်သာသွားစတဲ့ပြင်သွားဟုတ်လားဟာတချို့ယုတ်ကအာဟိတုကတချို့ယုတ်ကတာဟိတုကဒီလိုမရှိဘူးပေါ့နော်ယုတ်မှန်ရင်အာဟိတုကကြီးပဲတပိစရာကြီးပဲစတဲ့ပြင်သွားဒါဒီနည်းနဲ့ပြောမယ်ဆိုရင်ယုတ်ဟာတစ်မျိုးတည်းသာရှိတယ်အဲ့ဒီတမျိုးတည်းသောယုတ်ဟာနော်တခြားနည်းအဖြစ်ကြည့်မယ်ဆိုရင်နှမျိုးဖြစ်နေတဲ့သုံးမျိုးဖြစ်နေတဲ့စတဲ့ပြန်သွားတယ်နော်အဲ့ဒီမှာနှမျိုးတွေများပါတယ်ဟုတ်လားဘာရဲတော့ဣဇတိကယုတ်ဘာဟိရယုတ်ဆိုတဲ့အနေနဲ့ပြောမယ်ဆိုရင်နှမျိုးဖြစ်နေတယ်နော်ဝဋ္ထုယုတ်အဝဋ္ထုယုတ်အနေနဲ့ပြောမယ်ဆိုရင်နှမျိုးဖြစ်နေတယ်ဒွါရယုတ်အဒွါရယုတ်နော်စတဲ့ပြန်သွားအဲ့လိုဆိုရင်တော့နှမျိုးဖြစ်နိုင်တယ်။ကောင်းပြီဣဇတိကယုတ်ဆိုတာဘာလို့ဆိုလို့လားတော့အတွင်းကြတဲ့ယုတ်လို့ဆိုလို့တယ်နော်အတွင်းကြတဲ့ဆိုတာခန္ဓာကိုယ်ထဲဝင်နေတာလို့ဆိုလို့တာမဟုတ်ဘူးနော်ခန္ဓာကိုယ်အတွက်တကယ်ကြီးစုများတာကိုပဲအတွင်းကြတယ်လို့သုံးတယ်နော်ခန္ဓာကိုယ်အတွက်ဟိုအလွန်ကြီးကြီးစုမများဘူးဆိုရင်သူကအပြင်အပဖြစ်တဲ့ယုတ်လို့ဒီလိုဆိုလို့အဲ့ဒီအတွင်းကြတဲ့ယုတ်တွေကဘယ်ယုတ်တွေလဲပတ္တာတယုတ်၅ပါးမျက်စိမရှိရင်ပဲလည်းတော့လူအနေနဲ့နော်နားမရှိရင်ပဲလည်းတော့နှာခေါင်းမရှိရင်ပဲလည်းအဲ့တော့သူတို့ကတကယ့်ကိုဒီလူတ attva တ attva ဘာလဲလူတွေမဟုတ်ပါဘူးကျေးဇူးများတဲ့ယုတ်တွေသူတို့မရှိရင် function မလုပ်နိုင်ဘူးပေါ့အဲ့ဒါကြောင့်မို့သူတို့ကိုဣဇတိကယုတ်နော်အတွင်းကြတဲ့ယုတ်ကျွင်းတဲ့ယုတ်23ပါးကတော့ဒီလူအတွင်းကြတာမဟုတ်တဲ့အတွက်ကြောင့်မို့ဘာဟိရနော်အပြင်အပ external ယုတ်လို့ဒီလိုခေါ်တယ်နောက်တနည်းကတော့ဘာလို့ဝဋ္ထုယုတ်အဝဋ္ထုယုတ်တဲ့နော်မိယာဖြစ်တဲ့ယုတ်ကိုဝဋ္ထုယုတ်မိယာမဟုတ်တဲ့ယုတ်ကိုအဝဋ္ထုယုတ်တဲ့မိယာဖြစ်တဲ့ယုတ်ဆိုရင်ဘယ်ယုတ်တွေတော့ပတ္တာယုတ်၅ပါးရဲ့ဟတ္တယယုတ်တစ်ခုရဲ့ပေါ့ဟုတ်တယ်မဟုတ်လားဝဋ္ထုယုတ်၆ပါးတွေ့ကြပြီမဟုတ်လားနော်အဲကြံတဲ့ယုတ်22ပါးကမိယာမဟုတ်တဲ့ယုတ်တွေနော်စိတ်ရဲ့မိယာမဟုတ်ကြဘူး ద్వార ရယုတ်အာ ద్వార ရယုတ် ద్వార ဖြစ်တဲ့ယုတ်ကို ద్వార ရယုတ် ద్వార မဖြစ်နိုင်တဲ့ယုတ်ကိုအာ ద్వార ရယုတ်နော် ద్వార ဟိုဟိုဟွာတော့က6ပါးမတွေ့ခဲ့ဘူးလားဒါမှလို့မနော ద్వార ဆိုတာကယုတ်မဟုတ်ဘူးနံနော်ဒါကြောင့်မို့ဘာလဲပတ္တာတိယုတ်5ပါးကို ద్వార ရယုတ်လို့ခေါ်မယ်တခါဝိညာဉ်နှစ်ပါးကိုလည်းပဲ ద్వార ယုတ်လို့ခေါ်တယ်နော်။ဘာကြောင့်လဲ။သူတို့ကကံဖြစ်ကြောင်းဘုံပိုင်းပြန်ကြည့်ရင်တွေ့လေနော်။ကာယဝိညာဉ်လို့ခေါ်တဲ့ကာယ ద్వార မှာဖြစ်တော့ကြောင့်ကာယခံနော်။ဝစီဝိညာဉ်လို့ခေါ်တဲ့ဝစီ ద్వార မှာဖြစ်တော့ကြောင့်ဝစီခံဆိုကြတော့ဟိုတုန်းကသုံးခဲ့တယ်။ဒါကြောင့်မို့ဝိညာဉ်နှစ်ပါးကာယဝိညာဉ်ဝစီဝိညာဉ်နှစ်ပါးကိုလည်းပဲ ద్వార ယုတ်လို့ခေါ်ရတယ်။သူကြတော့ဘာရဲ့အကြောင်းလဲဘာရဲ့တကဝဖြစ်တဲ့ယုတ်လဲဆိုရင်ကံရဲ့နော်ကာယကံမရှိကကံရဲ့အကြောင်းဓာရဖြစ်တဲ့ယုတ်ဟိုတခြားပတာတိယုတ်၅ပါးကတော့ဥပပတိဓာရလို့ခေါ်တယ်နော်စိတ်ဖြစ်ကြောင်းပေါ့လေဟုတ်လားစိတ်ဖြစ်ဖို့ရတကဝဒါကြောင့်မို့ဓာရယုတ်လို့ဆိုရင်ပတာတိယုတ်၅ပါးနဲ့ဝိညာဉ်ယုတ်၂ပါး၇ခုကြံတဲ့20ပါးကဓာရမဟုတ်တဲ့အဓာရယုတ်ဣန္ဒြိယယုတ်အနေန္ဒရိယယုတ်အိန္ဒရိယဆိုတာဘာလဲအစိုးရတဲ့ယုတ်တဲ့နော်လူတွေကအိန္ဒရိယဆိုရင်ဟိုဘာခေါ်လဲရှုတီတီကြီးနဲ့နေလားအိန္ဒရိယနော်အိန္ဒရိယလို့ဒီနေရာမှာအိန္ဒရိယဆိုတာ technical term နော်အစိုးရတဲ့ယုတ်ကိုအိန္ဒရိယလို့ခေါ်တယ်တဲ့ကဲစကုပတ္တာကမြင်ချင်းမှာအစိုးမရဘူးလားစကုတ္တာပြက်နေမြင်မမြင်ဘူးပေါ့နော်တောတပတာပြက်နေရင်မကြဘူးပေါ့အစတည်းပြန်သွားပါအဲ့ဒါကြောင့်မို့ထိုးထိုးဆန်ရကိစ္စမှာအစိုးရတဲ့ယုတ်တွေကိုအိန္ဒြိယယုတ်လို့ခေါ်တာနော်ဘာဝယုတ်နှစ်ပါးကရောနော်မိမအဖြစ်ယောက်ျားအဖြစ်ဆိုတော့ကသူကလွှမ်းမိုးအုပ်ချုပ်ထားတဲ့အတွက်ကြောင့်မို့မိမကြတော့မိမအလိုက်အမှုအရာတစ်မျိုးဖြစ်သွားတယ်ယောက်ျားကြတော့ယောက်ျားအမှုအရာပြောပုံဆိုပုံသွားပုံလာပုံကစားပုံပါပုံဟာမတူကြဘူးမဟုတ်လားနော်ဘလောက်ပဲဘာပြောနေနေအခုဒီနိုင်ငံမှာမိမတွေရယောက်ျားတွေနဲ့တန်းတူလို့ဘာလုပ်နေနေတကယ်ကတော့မတူဘူးပဲเนาะဟို biologically ပေါ့ဟုတ်လားမတူဘူးအဲဒါဟိုဒီနိုင်ငံဒကမတွေရသူတို့ကအဲ့ဒါဟိုဖယ်ထားပြီးတော့ဘာဖြစ်ဖြစ်သူတို့ကအတူတူကြီးလှုပ်ရှင်တယ်เนาะနေရာကမှာမပြည့်နိုင်ဘူးဟုတ်လားဆိုတော့အခွင့်အရေးတန်းတူဆိုတော့ဟုတ်နိုင်တယ်ပေါ့အဲ့တော့ပညာတူတူတက်တယ်အဲ့အလုပ်တူတူလုပ်ရလက်ခတန်းတူရဖို့ပါဖို့ဆိုတော့ဒါတွေကတော့ဟုတ်ပါတယ်ဟုတ်လားဒါပေမဲ့တချို့နေရာတွေမှာသူတို့တကယ်မတက်နိုင်ဘူးဟုတ်လားမိမတွေတည်းလည်းအဲ့လိုနေရာတွေလည်းရှိတယ်အဲ့တော့ဟိုမိမတထောင်တထောင်မှာတယောက်လောက်ကယောက်ျားလှူထလှူတာကိုအကြောင်းပြလို့မရဘူးဟုတ်လားဆိုတော့မိမတွေဟိုထရက်ကာမောင်းနေတာလည်းရှိတာပဲဟုတ်လားမိမတွေဘာလုံးနဘန်းတန်တာလည်းရှိတာပဲလို့ပြောတော့ပြောနေတော့ဒါကတထောင်တထောင်တယောက်မရှိဘူးတထောင်တယောက်မရှိဘူးမဟုတ်လားဒါ exception နေတယ်တခါတော့ဟို TV မှာရုပ်ရှင်တစ်ခုရှိတယ်ကိုကွာ TV ချင်းရင်ဟိုအစားဆုံးကြည့်ရမို့တော့ဘာနာမည်တော့ဘာမှမသိဘူးဟိုလေးမြန်နဲ့တွားတဲ့ခါကျတော့လေးမြန်မောင်းတဲ့လူတွေဘာဖြစ်တယ်မလဲသူပေးတာအဲ့ဘော်တေးနေတော့မိမတယောက်ကအဲ့ဒီမောင်းနဲ့ခါနဲ့ဝင်ပြီးတော့လောက်ရတယ်ဆိုတော့ဟိုက control အောက်ကမြေကြီးရဲ့လူတွေကသူ့ထန်းထန်းပြောတယ်ဘာလုပ်လိုက်ညာလုပ်လိုက်ဆိုသူကဟိုကလေးတစ်ခုလုပ်လိုက်ဒီဟာလေးလုပ်လိုက်ဟိုတို့ကြအချိုးကြရလဲမလုပ်နိုင်တော့တခါလေးလဲဟိုမဖြစ်လိုက်ပါဆိုအဲ့ဒီခါမှာဒီမိမကဘာဖြစ်နေလဲဆိုတော့ငိုးနေတယ်သူကငိုရဲ့ကြီးနဲ့လှုပ်နေပေါ့တခုလှုပ်ဒီလှုပ်လှုပ်တယ်ပေါ့အဲ့တော့ကိုကအဲ့ဒါကိုကိုတိုဘက်ကအမေရိကန်ကြီးပြောပြတယ်ငါတခါကြည့်တယ်ကွာလို့အဲ့ဒါတွေ့တယ်လို့ဟုတ်လားအဲ့တော့ငါစဉ်းစားမိတယ်လို့ယောက်ျားလာဆိုတော့ဒီလိုငိုးနေမှာမဟုတ်ဘူးပေါ့
เออเอริสาธีมาเอาแชมเปี้ยนเนี่ยเจอเลยอ๋อยาจ้าเลยเนี่ยရှင်รู้ไม่เอาสุดทุกทีอ๋อดูอ่ะเนี่ยนัมเบอร์100ของเค้าเนี่ยยาจ้าขึ้นไปที่คันนี้ดีนัมเบอร์100ในกูไม่เจอเลยคอลิกาแชมเปี้ยนเราดูไม่ได้เลยหรอเออเออนัมเบอร์แชมเปี้ยนเนี่ย
ဟုတ်တယ်ဗောအဲ့တော့ဟိုမတူနိုင်လားဟိုလဲလက်ခံဖို့တော့ကောင်းတယ်ဗောဟုတ်လားဟိုပညာရေးမှာကျတော့ဟုတ်တယ်လေသူတို့ကတော့မိမတွေတော့ယောက်ျားတဲ့တာချင်းတာအောင်မတာတာချင်းတာအောင်မဟုတ်တာတဲ့မိမတွေအများကြီးရှိတာဟုတ်လားကြောင်ကြောင်ခန်းနေကြတော့မိကလေးရယောက်ျားလေးတဲ့တာတယ်ဒါနဲ့ကိုကအဲ့လိုပြောတော့တပည့်တယောက်ကပြောတယ်ရှင်မရတဲ့အဲ့ဒီနေရာမှာယောက်ျားဆိုဘာတွေလုပ်နေမဲသိလားတဲ့မသိဘူးကဘာလို့ဆိုဆဲနေမှာပေါ့ဟုတ်တာမလားတော့ဟိုလေတကူလုပ်လဲဖြစ်သွားတာလည်းရှိမဖြစ်တာလည်းရှိပေါ့လေသူကမလေးများမောမှုတာမဟုတ်တော့အောက်ကနေပြောနေအောင်ဘာလို့လဲညာလို့လဲရုပ်ရှင်တကူကြည့်တယ်အဲ့ဒါ
airport
ဟမ်ဘာမှလည်းမသိဘူးနောက်တော့လည်းကောင်းမွန်တော့ဆင်းတော့ရောက်သွားတယ်ပေါ့လေအဲ့မတူနိုင်ဘူးပေါ့ဟုတ်လားအဲတရားထူးရဖို့နေရကမ္မထာအားထုတ်တဲ့နေရကြတာဒါကဘာမှမဆိုင်ဘူးယောက်ျားမို့ပို့ပြီးတော့ဖြစ်ရမယ်မိမမဖြစ်နိုင်ဘူးလို့ကြီးကိုမရှိဘူးနော်အဲ့ဒါကြတော့မိမလည်းတာချင်းတာမှာယောက်ျားတာချင်းတာမှာကောင်းပြီအနေအဲပြီးတော့ဇီဝိတာတဲ့ဇီဝိတာကလည်းပဲဖြစ်ဖြစ်တရားတွေကိုဖြစ်ဖြစ်ရုပ်တရားတွေကိုဒီမတော့မပုတ်မတော့အောင်ဆောင်းလျှောက်တဲ့နေရမှာပေါ့လေသူပြတ်ထန်းတယ်နော်သူအစိုးရတယ်ဒါကြောင့်မို့သူ့ကိုလည်းပဲအိန္ဒြိယယုတ်လို့ဒါပေမဲ့အိန္ဒြိယယုတ်ကနှစ်ခုရှိလို့5ရက်2ရက်1ရက်8ခုနော်အိန္ဒြိယယုတ်10ပါအိန္ဒြိယမဟုတ်တဲ့အနိန္ဒြိယယုတ်ဂျာနဲ့20ပေါ့ဩလာရိကယုတ်တဲ့ကျမ်းနဲ့ယုတ်ကိုဩလာရိကယုတ်လို့ခေါ်တယ်နော်ကျမ်းနဲ့ဆိုတာဒီနေရာမှာတကယ်ကိုဟိုကျမ်းကျမ်းထန်းထန်းကြီးကိုကျမ်းနဲ့လို့ဆိုလိုတာမဟုတ်ဘူးနော်ဒီမြင်းလွဲတာနော်ရှုလိုက်တဲ့အခါမှာတရားရှုလိုက်တဲ့ခံမာတို့ဘာလို့မှမြင်လွယ်တဲ့ဟာကိုဩလာရိကယုတ်လို့ခေါ်တာနော်တကယ်ကြံ့ကြံ့ထန်းထန်းကြီးကိုဆိုလိုတာမဟုတ်ဘူးပတ္တရယုတ်5ပါးဆိုတော့သိလွယ်တယ်မြင်လွယ်တယ်နော်ဝိတ္တရယုတ်9ပါးရူပယုံတတ်တယ်အောင်စသည်ကြတော့သိလွယ်တယ်မြင်လွယ်တယ်အဲ့ဒီလိုဉာဏ်မှသိလွယ်တဲ့မြင်လွယ်တဲ့တရားမျိုးကိုယုတ်ကြံလို့ခေါ်တယ်နော်အဲ့ဒီလိုဉာဏ်မှသိလွယ်မြင်လွယ်မဟုတ်တဲ့ယုတ်တွေကိုဘာလို့ခေါ်လဲဒုက္ခမယုတ်လို့ခေါ်တယ်ဒုက္ခမစာတိမ်မွေ့တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်နော်တိမ်မွေ့တဲ့ယုတ်အဲဒုက္ခမယုတ်အဲ့တော့ပြင်ပတာတယုတ်အဲ့လေဩလာရိကယုတ်ဘယ်နှခုရှိလို့9ရက်9ရက်12ရှိဩလာရိကယုတ်12ရှိတဲ့အတွက်ကြောင့်မဟုတ်ကျန်တဲ့ဒုက္ခမယုတ်ဘယ်လောက်ရှိလဲ16ရှိတယ်နော်ဒုက္ခမယုတ်16ပါဟုတ်ကလားဩလာရိကယုတ်12ပါရှိတယ်ကျန်တယ်ဆိုတာခုနပြောသလိုပါတော့မြင်လွယ်တာသိလွယ်တာကိုဆိုလိုတယ်တန်တိကေယုတ်ဒူရေယုတ်နော်တန်တိကေဆိုနီးတဲ့ယုတ်ဒူရေဆိုတာဝေးတဲ့ယုတ်ဒီနေရာမှာနီးတယ်ဆိုတာလည်းခုနပြောသလိုပဲနော်မြင်လွယ်တာသိလွယ်တာကိုပဲဒါနီးတယ်လို့သုံးတယ်နီးရင်လွယ်တဲ့သဘောရှိတယ်ဗောဟုတ်လားမြင်လဲသိလဲဝေးတော့ကိုဒါမြင်ခဲ့တယ်သိခဲ့တယ်ပေါ့ဒါကြောင့်မို့တန်တိကေယုတ်လို့ဆိုတာ ਨੇ ဩလာရိကယုတ် ਨੇ အတူတူပဲဒူရေယုတ် ਨੇ ဒုက္ခမယုတ် ਨੇ အတူတူပဲနောက်ခါကြရင်တော့ဩလာရိကနဲ့ဒုက္ခမဆိုတဲ့ဒါဒီဟာကိုပဲများများသုံးလိုက်တန်တိကေယုတ်ဒူရေယုတ်ဆိုတာတွေဒီဒီစကားလုံးတွေကိုသုံးမှာမဟုတ်ဘူးနော်ဩလာရိကနဲ့ဒုက္ခမကတော့အများကြီးသုံးတယ်ဟိုအပြီးတော့မှမာတိကာတို့ဘာတို့မှဒါသုံးတယ်နော်တန်တိကေယုတ်ဒူရေယုတ်ဟိုဘက်လည်းထပ်ပြီးတော့ရိုက်ထားတယ်ဒီဘက်ကအောက်နေတိတ်နေတော့လို့တပ္ပတိကယုတ်နဲ့အပ္ပတိကယုတ်တဲ့တပ္ပတိကဆိုတာထိခိုက်ထိခိုက်မှုရှိတဲ့ယုတ်အပ္ပတိကဆိုတာထိခိုက်မှုမရှိတဲ့ယုတ်ဒါမှလည်းပဲဩလာရိကဒုက္ခမနဲ့အတူတူပဲနော်ထိခိုက်တယ်ဆိုတာတကယ်လာပြီးတော့ထိတာမျိုးမဟုတ်ဘူးပေါ့ဒီအာယုန်နဲ့ပတာရနဲ့ထိတွေ့တာနော်စုံစည်းမိတာမျိုးပေါ့ဟုတ်လားအဲ့ဒါမျိုးကိုထိခိုက်တဲ့သဘောရှိတယ်လို့သူတို့ကဆိုရတယ်ဒုက္ခမယုတ်ဖြစ်တဲ့ဟာတွေကြတော့မျက်လုံးနဲ့ကြည့်လို့ရတာမှမဟုတ်ဘူးနော်ဆိုတော့ရူပယုတ်နဲ့စက္ကုပတာရကြတော့သူကတွေ့လို့ရတယ်ဟုတ်တယ်မလားစုံလို့ရတယ်ဟိုတခြားယုတ်တွေကြတော့ဟိုမျက်စိနဲ့မြင်နိုင်တာမဟုတ်ဘူးစက္ခုဝိညာဉ်စိတ်နဲ့မြင်နိုင်တာမဟုတ်ဘူးเนาะဒါကြောင့်မို့သူတို့ကြတော့ထိခိုက်မှုမရှိဘူးလို့ဒီလိုဆိုရတယ်အပတိကယုတ်နောက်တစ်ခုကတော့ဥပါဒိဏယုတ်เนาะကံဤအကျိုးဖြစ်တဲ့ယုတ်ကံကြောင့်ဖြစ်တဲ့ယုတ်အဲ့ဒါကကမ္မဇယုတ်18ပါမသိကျင်တယ်အောင်ဟုတ်လားနောက်တစ်ခါကျမှသိလိမ့်မယ်เนาะကမ္မဇယုတ်18ပါးရှိတယ်တဲ့ကံကြောင့်ဖြစ်တဲ့ယုတ်အနုပါဒိဏယုတ်ဆိုတာကံရဲ့အကျိုးမဟုတ်တဲ့ယုတ်ကံကြောင့်မဖြစ်တဲ့ယုတ်ဒါကိုတိဇယုတ်လို့ဆိုတယ်တိဆိုတာ3ခုပေါ့ကံမှတစ်ပါးဖြစ်တဲ့အကြောင်း3မျိုးစိတ်ဥဒ္ဓုအာဟာရ အဲ့ဒီအကြောင်းသုံးမျိုးကြောင့်ဖြစ်တဲ့ယုတ်ကိုစာပေကျမ်းကမှာတိဇယုတ်ဇဆိုတာဖြစ်တာနော်တိကတုံးခုကြောင့်ဖြစ်တယ်အဲ့တော့ကမ္မဇဆိုတော့ကံကြောင့်ဖြစ်တယ်အဲ့ဒီကံကြောင့်ဖြစ်တဲ့ယုတ်ကိုဥပါဒိဏယုတ်နော်ကံကြောင့်မဖြစ်တဲ့ယုတ်ကိုအနုပါဒိဏယုတ်လို့ဒီလိုခေါ်တယ်ဒါကအပြီးတော့မှာတိတိကျကျသုံးလာပြီဆိုရင်ဒီလိုခေါ်တယ်နော် တချို့နေရာတွေမှာတော့ကိုတက်ရှိတတ်တော်ကတက်ရှိရုပ်ကိုဥပါဒိဏလို့ဒီလိုသုံးတဲ့နေရာတွေလည်းရှိတယ်နော်ဟိုကံကြောင့်ဖြစ်တဲ့ရုပ်ကိုမဆိုလို့တော့ဘူးအဲ့ကြတော့တက်ရှိကိုဥပါဒိဏနော်တက်မဲ့ကိုအနုပါဒိဏလို့ဒီလိုသုံးတဲ့နေရာတွေလည်းရှိတယ်ဒါတော့အပြီးတော့မှနှီးနဲ့သုံးတာမဟုတ်ဘူးဒါကတော့သုတ်တန်နေပေါ့
ဒီကြယူကစနာပါစဉ်းစားမသိလေအဲ့ဒါအခုဒီကိစ္စကထားလိုက်တယ်ထက်တယ်ထက်တယ်ဆက်ရှိမဖြစ်ဘူးဆိုတော့ဟိုကလည်းအဖြစ်အဲရှိတယ်ရှိတယ်ရှိတယ်တွေ့လိမ့်မယ်နော်ဒီကြယူနဲ့ဟိုဒီကြယူနဲ့ဟိုနောက်နိုင်ထင်ရှားလက်တန်တာဟုတ်ကလားအင်းတဏိဒသနယုတ်တဲ့နော်ဒါတော့မြင်ကောင်းတဲ့ယုတ်ကိုတဏိဒသနယုတ်မမြင်ကောင်းတဲ့ယုတ်ကိုအနိဒသနာ ยุทธเสศิบาเนี่ยมาเมลงเนี่ยมองเห็นน่ะสรุปยูปายุงตะคู่ไปရှိတယ်เนาะตะชายุทธเนี่ยမျက်စိเนี่ยမမြင်နိုင်ဘူးဟုတ်လားစိတ်เนี่ยသာမြင်နေတာဟိုတောင်းမမြင်တမျှတွေอ่ะรูปายุงကြီးเลยเนาะรูปายุงเนี่ยรูปายุงတမျိုးဟိုอ่ะรูปายุงတမျိုးဒီอ่ะรูปายุงတမျိုးรูปายุงအမျိုးမျိုးသာမြင်နေတာတတ်တာယုံမမြင်နိုင်ဘူးမလားအတန်ကိုမြင်လို့မရဘူးเนาะအနံ့ကိုမြင်လို့မရဘူးစသဖြင့်ပေါ့လေအဲ့ဒါကြောင့်မို့မြင် ဟကယုတ်အာယုံကိုယူတတ်သောယုတ်ပဒါတိယ၅ပါးလေအဂောစရကဟကယုတ်အာယုံကိုမယူတတ်တဲ့ယုတ်ကျွန်းတဲ့ယုတ်23ပါးဒီနေရာမှာမေးစရာရှိတယ်ခုနအနာရမဏတုန်းကဘယ်နဲ့ပြောခဲ့လဲယုတ်အလုံးဟာအာယုံမယူတတ်ဘူးလို့ပြောခဲ့ဟုတ်တယ်မလားဒီကြတော့ပဒါတိယ၅ပါးကအာယုံကိုယူတတ်တဲ့ယုတ်တဲ့နော်ကျန်တဲ့23ပါးကအာယုံမယူတတ်တဲ့ယုတ်လို့ဆိုပြန်တယ်ဒါပါသဘောတော့ဒါကလည်းပဲတင်စားပြီးတော့သုံးတာနော်ဥပ္ပစာလို့ခေါ်တာအမှန်ကတော့ကိုဒီယုတ်တွေကအာယုံယူတတ်တာမဟုတ်ဘူးဒီယုတ်တွေကိုအမိပြုတ်ပြီးတဲ့ဖြစ်တဲ့စိတ်ကအာယုံကိုယူတာကိုပဲဒီယုတ်တွေကအာယုံယူတယ်လို့ဒီလိုတင်စားပြီးတော့သုံးတာပတ္တရုံ၅ပါးဆိုတော့စက္ခုဝိညာဉ်ကပတ္တရောစက္ခုပတ္တရာကိုမမီဘူးလားအဲ့ဒီစက္ခုဝိညာဉ်ကယူပါယုံကိုမယူဘူးလားနော်အေးအဲ့ဒီလိုသူတို့ကိုအမိပြုဖြစ်အမိပြုပြီးတော့ဖြစ်တဲ့ဝိညာဉ်တွေကအာယုံကိုယူတတ်တဲ့အတွက်ကြောင့်မို့သူတို့ကိုအာယုံယူတတ်တဲ့ယုတ်နော်ပါဠိလိုခောစရကဟကယုတ်လို့ဒီလိုခေါ်တယ်တကယ်ကတော့ဟိုသူတို့မှာအာယုံယူနိုင်တဲ့အစွမ်းတတ္တိမရှိဘူးနော်အခောစရကဟကယုတ်ဆိုတာအာယုံကိုမယူတတ်တဲ့ယုတ်တဲ့ဒါတော့ကျွန်းယုတ်23ပါးနော်အဲ့ဒီမှာလည်းပဲတဲ့စက္ခုနဲ့သောတာကတဲ့မိမိထံသို့မရောက်မထိသေးတဲ့အာယုံကိုယူတယ်တဲ့နော်ကာဏစင်ဝါကာယတို့ကတော့မိမိရှိရောက်ထိမှမိမိနဲ့လာပြီးတော့ကိုအာယုံကထိမှပဲဒီအာယုံကိုယူနိုင်တယ်တဲ့နော်ဒီလိုနှစ်မျိုးခွဲသေးတယ်ဟုတ်လားအဲ့ဒါအသာလေးထားခဲ့မယ်နော်ရှေ့သွားလိုက်ကြအောင်လို့အာဝိနေဘောဂယုတ်ဒါကပါတော့တစ်ခုစီခွဲရမရတဲ့ယုတ်တဲ့နော်ဘယ်တော့မှမခွဲနိုင်ဘူးလေဒီယုတ်ရှိပါတော့အများကြီးတွဲနေတော့တယ်ညာနဲ့တော့ခွဲလို့ရမှာပေါ့ဟုတ်လားဒီလက်ထက်မှာသွားပြီးခွဲတာမျိုးလို့ခွဲလို့နော်ဘယ်လို့မှမရနိုင်တဲ့ယုတ်အဲ့ဒီယုတ်ကဘယ်နှမျိုးရှိတော့10မျိုးရှိတယ်ဒါကြောင့်မို့ဘလောက်သေးအောင်စိတ်နော်ယုတ်ကိုအဲ့ဒီအသေးဆုံးဒီ sub atomic particle ပေါ့ဟုတ်လားအဲ့ဒီထဲမှာဥစဉ်တော့ကတော့ဒီယုတ်10မျိုးရှိတယ်လို့ပြောနေတယ်အဲ့ဒီယုတ်10မျိုးကပါတော့ရူပနော်ကန္ဓာရတ္တအာဟာရတို့မို့ဩဇာပေါ့လေပြတော့ပါတော့မဟာဘုတ်လေးပါနော်ဒီယုတ်ရှစ်မျိုးကိုအဝိနိဘောဂယုတ်လို့ဒီလိုခေါ်တယ်နော်နောင်ဟိုကလစီတွေလေ့လာတဲ့ခါကျတော့အထကလယုတ်ရှစ်ပါလို့ဒီလိုသူ့ကိုခေါ်လိုက်နော်ခွဲလို့မရဘူးတဲ့ကျွင်းတဲ့ယုတ်တွေကတော့ခွဲလို့ရတဲ့အတွက်ကြောင့်မို့ဝိနိဘောဂနော်ဝိနိဘောဂဆိုခွဲကြလို့ရတယ်အဝိနိဘောဂခွဲကြလို့မရဘူးအဲ့ဒီခွဲကြလို့မရတဲ့ယုတ်ရှင်မျိုးခွဲကြလို့ရတဲ့ယုတ်20အဲ့ဒီခွဲကြလို့မရတဲ့ယုတ်ရှင်မျိုးဟာ Nong kama, kalasi di lode kama, basis pili. Tubo, chikam biroma, not at Hudula and Hudula Sadi, and Lopiro, or Kalam, Yumi pili. No, Shiku bongala, Gugu bongala, Segu bongala Sadi, and Loli. Lep chama quera mulu. Oh, Nyanero quelu yarabo. Hola, Nyane maroda. เออรูปายุเมคันดายุเมสติโลยาเลยแต่แม้ลูกดีๆยมพงเลตะคู่เด้มาดิชิกูอ่ะอเมริกันตั่วตั่วนี่รอกูรูปายุตะคู่เด้คว่ถုံเมคันดายุตะคู่เด้ไอ้เนี่ยคว่ถုံเมแล้วดิโลคว่ถုံลงไม่เอาดิสักลงลงไม่เอาบ่ อดัมอดัมละเตกว่าบลาเตดีโหล่ะปุฏิยาเตกว่าลุไล่เลยไอ้ชิกูก็ไม่รู้มะคว่ลุคว่ลุไม่ยาได้ชิกูก่ายด่าก็บ่าတော့ยกกูอมูมูคว่จินเนาะยกกูอมูมูคว่จินก่ายหูเสียออเสียกว่าดีตื่นเลยเสียกว่าจี้เลยซ้ํามาเสียกว่าเปลี่ยนไปแล้วจี้เลยซ้ําเนี่ยรูปวิบากะဆိုတော့ออกมาจี้ไล่เนาะ อิสัตติกะยุงาคุหุกะล่ะสักขุตอดะกานะเซ็งวากายะหุเตเนาะบาหิระยุสุจันนะเรกงบ่ဟုတ်ล่ะอืมပြောပါတော့วุฑฑุยุเตติ2 3 4 5 6ဟုတ်ရဟုတ်ပြီเนาะอาวุฑฑุยุจันนะเรဟုတ်ပြီล่ะดวาระยุเตสักขุตอดะกานะเซ็งวากายะกายะวิญญะวิสิวิญญะ 9 ခု อัตถวาระยุค20ခုတခါဣန္ဒြိယယုတ်10ခုเนาะပတာရိယုတ်9ခုဇီဝိတ္တဇာနာ20ပြီးတော့ဘာလို့ဩလာရိကယုတ်တန်တိကေယုတ်တပ္ပတိကယုတ်เนาะအဲ့ဒီ3ခုကတွေ့ရသွားတယ်12ခုဒုက္ခမယုတ်ဒူရေယုတ်အပ္ပတိကယုတ်16